Welcome to the Voice of America in Burmese.
American Piranzu, Washington DC Muro, VOA American, the Yenatam, Nasset, Zulaila, Nasse, Yene, Jada Rini, Menekin, Season, Rego, Yamasano, Jimene, Chamai, Gani, Kunanai, a tea, Lightomitan, Nasselly, Liz, and Hasset, Dit, Langlamita, Dia, Gose, Dugani, Saddin, Tolu, and Babish. ရှင်များရှင်းလန်းချက်မြေကြပါစေရှင်ဒီမှာသင်္ကေတထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့ခင်းမှာနားဆင်ကြရမယ်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေထဲမှာတော့မြန်မာနိုင်ငံတွင်စစ်ရေးပဋိပက္ခဒေသတွေစီခီးသွားလာမှုကိုယူကေနိုင်ငံခြားရေးဌာနကသတိပေးလိုက်ပါတယ်ယူကရိန်းပင်လယ်နဲ့စိတ်ကန်သင်းမော်သွားလာမှုကိုလည်းရုရှားကသတိပေးထားပါတယ်ဒီလိုထိတ်တန
တနင်25မိနစ်လောက်ကြာတော့
ဒါတော့မကွေးတိုင်းပေါ့မြုံနယ်တွင်ကတိုက်ပွဲအခြေအနေပါရှင်းမကြခင်မှာနားဆင်ကြရပါမယ်ဝက်လက်ကစစ်ဘေးရှောင်နေအတွက်ကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြပေးဖို့ရှိပါတယ်ဒါ့အပြင်နိုင်ငံတကာတင်ချာအိုလံပစ်ပြိုင်ပွဲမှာမြန်မာကျောင်းသားတွေဂုဏ်ပြုဆုဆုတ်ခုခဲ့တဲ့အကြောင်းသတင်းဆောင်ပါကိုလည်းတင်ပြပေးပါမယ်ရှင်နောက်ပိုင်းမှာတော့အေဒီတာနဲ့ဆွေးနွေးကန်လူထုနဲ့ကျန်းမာရေးတပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညုံနဲ့ကိုငင်းချန်းဤတို့ကတင်ပြပေးကြပါအောင်ရှင
်ဖင်လန်နဲ့ထက်ကတဆင့်ယူကရိန်းကောက်နှံတွေကိုပြပတင်ပို့တဲ့နေရာမှာရုရှားရေတပ်ကမနှောက်ရှက်မဲ့သဘောတူညီချက်ကိုရုရှားဘက်ကနေဖျက်သိမ်းလိုက်ပြီးနှစ်ရက်ကြာမှာပဲအဲ့ယူကရိန်းစစ်ကမ်းနှစ်ခုကနေပြီးတော့တင်မော်ရီအသွားအလာမှန်သမျှကိုသတိပေးချက်ရုရှားကာကွယ်ရေးဌာနကထုတ်ပြန်ပါလေ။ဇူလိုင်လ20ရက်နေ့ရုရှားမော်စကိုစံချိန်ညတကောင်ရံအချိန်ကစပြီးတော့ယူကရိန်းစစ်ကမ်းကနေပြီးတော့ပင်လယ်နယ်ထဲကိုသွားလာတဲ့ရေရင်မှန်သမျှကိုစစ်ဖက်သုံးရေရင်ဖြစ်တဲ့တတ်မှတ်သဘောထားမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနကထုတ်ပြန်တာပါ။ဒီတင်မော်ရီဆစ်လွတ်သွားလာတဲ့နိုင်ငံတွေကိုလည်းယူကရိန်းပြည်ပခမှာယူကရိန်းဘက်ကရပ်တည်ရတဲ့သူတွေဖြစ်သဘောထားမယ်လို့ရုရှားကသတိပေးပါတယ်။ပင်လယ်နယ်ထဲနေရာတော်မြတ်မြတ်မှာရေချောင်းသွာလာမှုအနေနဲ့ရှိတဲ့နေရာတွေဖြစ်ယာယီသတ်မှတ်ထားတာကြောင့်ရေချောင်းသွာလာမှုတွေမလုပ်ကြဘူးရုရှားကနေပြီးတော့သတိပေးထားတာပါပင်လယ်နယ်ထဲကနေပြီးတော့ယူကရိန်းကောက်နှံတင်တင်မော်တွေဘေကင်းရင်းသွာလာနိုင်ရေးရုရှားနဲ့သဘောတူညီချက်ရဖို့အတွက်ကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ကမနှစ်တုန်းကဂျာဝင်ညှိနှိုင်းပေးခဲ့တာပါအဲ့ဒီအတွက်ယူကရိန်းချူကျော်စစ်ဆပြီးကလေးကယူကရိန်းစစ်ကမ်းတွေကိုရုရှားကပိတ်ဆို့ထားတာကိုယာယီဖြေလျှော့ပေးခဲ့ပါတယ်ဒါပေမဲ့လည်းဒီသဘောတူညီချက်တက်တန်းတိုးတာကိုဆက်လက်မခံတော့ဘူးလို့ရုရှားဘက်ကနေပြီးတော့အခုတင်းလာနေမှာကြေညာခဲ့ပါတယ်။ဒီသဘောတူညီမှုမနစ်ကရခဲ့တာမို့လို့ကမ္ဘာတိုင်းပြည်တော်များများမှာစားနပ်ရိက္ခာရှားပါမှုနဲ့ငွေကြေးဖောင်းပွားမှုတွေကိုတက်တရာရစီတယ်လို့ကုလသမဂ္ဂကပြောပါတယ်။အခုဒီသဘောတူညီချက်ကြောင့်ကမ္ဘာပေါ်ကဆင်းရဲတဲ့ဒေသတွေအတွက်စားနပ်ရိက္ခာအခက်ကြုံလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးပါတယ်။ယူကရိန်းနဲ့ရုရှားဟာကမ္ဘာမှာကောက်နှံတွေနဲ့အခြေခံစားကုန်တွေကိုအဓိကတင်ပို့ပေးနေသူတွေဖြစ်ကြပါတယ်။ကိုရီးယားနိုင်ငံကြားလုံခြုံရေးထူထပ်ချထားတဲ့စစ်မဲ့ဇုံတွေကနေပြီးတော့မြောက်ကိုရီးယားနိုင်ငံတွေကိုဖျက်ပြေးဝင်သွားတဲ့အမေရိကန်စစ်သည်တူဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကအခုချိန်ထိစိတ်ဆိတ်နေနေပါတယ်။အမေရိကန်စစ်တပ်တွင်စီကံဖောက်ဖျက်မှုနဲ့အရေးယူခံပြီးတော့အမေရိကန်ကိုပြန်ဖို့ညွှန်ကြားခံထားတဲ့အဲ့ဒီစစ်သည်ဟာနိုင်ငံနေဆက်ကစစ်မဲ့ဇုံကြီးရွာကိုတွားရောက်လည်ပတ်ပြီးတော့မြောက်ကိုရီးယားဘက်ကိုထွက်ပြေးသွားတာပါ။သူ့ကိုမြောက်ကိုရီးယားဘက်ကဖမ်းဆီးထားတယ်လို့အမေရိကန်စစ်ဘက်တာဝန်ရှိသူတွေကယူဆထားကြပါတယ်။မြောက်ကိုရီးယားဟာအခုလိုမျိုးအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးထားလို့ရှိရင်အလင်းမြန်ထုတ်ပြန်ပြောဆိုလို့မရှိပါဘူး။ဗိုလ်ဒုံးတွေတုန်းကတော့မြောက်ကိုရီးယားဘက်ကဂျပန်ပင်လယ်ပြင်ထဲကိုပဲ့ထိန်ဒုံးနှစ်ဆင်းစမ်းသပ်ပစ်လွှတ်ပါတယ်။အမေရိကန်နိုင်ငံဘက်ကနျူကလ িয়ার ထိပ်ဖူးဓာတ်ဒုံးတင်ဆောင်တဲ့ရေငုပ်သင်္ဘောတစ်စင်းတောင်ကိုရီးယားနိုင်ငံကိုဆယ်စုနှစ်တွေအတွင်းပထမဆုံးအကြိမ်ရောက်ရှိနေခဲ့မှာအခုလိုမျိုးစမ်းသပ်ပစ်လွှတ်မှုဖြစ်တာပါ။အခုလိုမျိုးနျူကလ িয়ার လက်နက်ပါတဲ့အမေရိကန်ရေငုပ်သင်္ဘောတောင်ကိုရီးယားနိုင်ငံကိုဆက်ရောက်လာတာဟာမြောက်ကိုရီးယားဘက်ကနေပြီးတော့နျူကလ িয়ার တိုက်ခိုက်မှုတွေလုပ်လာရင်အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့ရပ်တည်မယ်ဆိုတာကိုခိုင်မာတဲ့ပြသချက်တစ်ခုလည်းဖြစ်ပါတယ်။ဂျပန်ပင်လယ်ပြင်ထဲမှာလုပ်မဲ့ Northern Interaction 2023ဆိုတဲ့တရုတ်ရုရှားပူးတွဲဆေးလေ့ကျင့်မှုအတွက်တရုတ်နိုင်ငံကစီးရင်အုပ်စုတစုဟာအင်္ဂါနေ့နေ့လယ်ပိုင်းကအရေးဒေသကိုရောက်ရှိပါရတယ်။ဒီဆေးလေ့ကျင့်မှုမှာတရုတ်နဲ့ရုရှားကစစ်သမောဆက်စင်းနဲ့လေရင်30လို့ပေါ်မှာဖြစ်တယ်လို့တရုတ်အစိုးရပိုင် CCTV သတင်းဌာနကကြေညာပါရတယ်။စီးလေ့ကျင့်မှုအတွက်မှာတော့တိုက်ဖွဲ့တွေကြားထိရောက်တဲ့ပူပေါင်းဆောင်ရွက်မှုပူတွဲစစ်ကိုယ်ကိုင်စနစ်နဲ့ဆက်သွယ်ရေးစနစ်တွေတည်ဆောက်မှုတွေလုပ်သွားမယ်လို့ဆိုပါတယ်။ ဒါဟာမဟာပြူဟာမြောက်ရေကြောင်းလမ်းလုံခြုံရေးဆောင်ရွက်မှုအတွက်ရွေလာဖြစ်တယ်လို့တရုတ်ကာကွယ်ရေးဌာနကထုတ်ပြန်ထားပါတယ်။ Northern Iteration 2023လို့အမည်ပေးထားတဲ့ဒီစီးလေးချက်မှုဟာယူကရိန်းကိုရုရှားကျူးကျော်စစ်ဖြစ်ပြီးကတည်းကရုရှားနဲ့တရုတ်ကြားစီးရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတဲ့သဘောလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာတော့စစ်ဖက်ဆက်ဆံမှုတွေကိုပြန်ဖွင့်ဖို့ဆိုပြီးတော့အမေရိကန်ဘက်ကတောင်းဆိုထားတာကိုတော့တရုတ်ကပယ်ချထားစေဖြစ်ပါတယ်။အခုဒီစီးလေးချက်မှုဟာပထမဆုံးအချိန်ရုရှားဘက်ကလေကြောင်းရောရေကြောင်းမှာပါဝင်လာမှုဖြစ်တယ်လို့စစ်ဖက်လေလာသူတွေကကူကားပြီးတော့တရုတ်အစိုးရပိုင်း Global Times မှာဖော်ပြခဲ့ပါတယ်။အခုပါဝင်မဲ့ရုရှားစစ်သည်ဘော20ဟာဒီလဆိုပိုင်းတုန်းကတော့ရှန်ဟိုင်းမှာတရုတ်ရေတပ်နဲ့ပူးတွဲလေးချက်မှုတွေပြုလုပ်ခဲ့ပါတယ်။ရှန်ဟိုင်းလေစစ်ကိုရောက်မလာသေးခင်အဲ့ဒီစစ်သည်ဘော20ဟာထိုင်ဝမ်နဲ့ဂျပန်တို့ကိုဖျက်ချော်ခုံပေါင်းတာမို့လို့ထိုင်ဝမ်နဲ့ဂျပန်ကရုရှားစစ်သည်ဘော20ကိုစောင့်ကြည့်နေခဲ့ရပါတယ်။ရုရှားအနေနဲ့2022ခုနှစ်ယူကရိန်းကျူးကျော်စစ်မစခင်ရက်ပိုင်းမှာပဲရုရှားသမ္မတပူတင်နဲ့တရုတ်သမ္မတရှီဂျင်ပင်တို့နှစ်ဦးဟာအကန့်အသတ်မထားတဲ့မိတ်ဖက်ဖြစ်နေကြေညာပြောဆိုခဲ့ပါတယ်။ဒါဟာအမေရိကန်ဩစာလွှမ်းမိုးမှုကိုတံပြန်မှုရည်ရွယ်တာလို့ဆိုပါတယ်။အမေရိကန်ပြည်အောင်စုကိုရောက်ရှိနေတဲ့အစ္စရေးသမ္မတအစ္စက်ဟာဇော့ဖ်ဟာဗုဒ္ဓဟူးနေ့တုန်းကတော့အမေရိကန်လွှတ်တော်မှာမိန့်ခွန်းပြောဆိုပြီးတော့အစ္စရေးနဲ့အမေရိကန်ကြားခိုင်မြဲတဲ့ဆက်ဆံမှုရှိတယ်ဆိုတာကိုပြသပါတယ်။အစ္စရေးနဲ့အမေရိကန်ကြားကိစ္စရပ်အတော်များများမှာသဘောကိုးလည်းမှုတွေရှိမယ်ဆိုတာရှောင်လွဲလို့မရပါပဲ။တနင်္ဂနွေကြားမိသားစုလိုအမြဲရှိနေပဲလို့အစ္စရေးသမ္မတကအမေရိကန်လွှတ်တော်နှစ်ရပ်ပေါင်းပါတဲ့အစည်းအဝေးမှာပြောဆိုပါရတယ်။တဦးနဲ့တဦးလေးလာစရာတွေအများကြီးရှိတယ်လို့ပဲ။နှစ်နိုင်ငံပေါင်းပြီးတော့ကမ္ဘာကြီးအတွက်အများကြီးဆွမ်းဆောင်ပေးနိုင်တယ်လို့သူကပြောပါရတယ်။အခုချိန်မှာနှစ်နိုင်ငံကြားခိုင်မြဲတဲ့ဆက်ဆံမှုမှာစင်ခေါ်ချက်တွေရှိပေမဲ့ဒီဆက်ဆံမှုကိုထိခက်စရာအကြောင်းတော့မရှိဘူးလို့သူကပြောပါရတယ်။ပါလက်စတိုင်းမျိုးပေါ်မှာအစ္စရေးရဲ့ကင်တွယ်မှုပေါ်မှာအမေရိကန်လွှတ်တော်အမတ်တချို့ဝေဖန်မှုတွေရှိခဲ့ပြီးတော့မကြာခင်ကဒီအစ္စရေးမှာတရားရုံးချုပ်လုပ်ပိုင်ခွင့်ကိုအစိုးရကထိန်းချုပ်ဖို့လှုပ်လာတာပေါ်မှာလည်းလွှတ်တော်အမတ်တချို့ကစိုးရိမ်မကင်ဖြစ်ခဲ့ကြပါရယ်အစ္စရေးသမ္မတအမေရိကန်လွှတ်တော်မှာအခုမိကုံးပြောတာကိုဒီမိုကရက်အောက်လွှတ်တော်အမတ်ကိုကတပိတ်မှောက်ကန့်ကွက်ခဲ့ပါရယ်ဒါပေမဲ့အစ္စရေးသမ္မတမိကုံးပြောချိန်မှာတော့ဒီမိုကရက်ဒုတိယသမ္မတကမလာဟဲရစ်ရောအောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီရောဟာတခြားလွှတ်တော်အမတ်တွေနဲ့အတူရှိနေပြီးတော့အစ္စရေးသမ္မတရဲ့မိကုံးကိုလက်ခုပ်ဩဘာပေးခဲ့ကြပါတယ
်။ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ညဟိုင်းဒိုမီတာ40 kHz 8.13 ညဟိုင်းဒိုမီတာ51 kHz 5.85 နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်မင်္ဂလာပါတော်တာရှင်များကျွန်တော်ကတော့ညီညာရေးပါ VOA ရဲ့ Chatter Brady မနေ့ပိုင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့လုံခြုံရေးအခြေအနေဟာချိုးတင်မမှန်းစနိုင်တဲ့အခြေအနေဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုမြေမြုံမိုင်းနဲ့လက်နက်ကိုင်တိုက်ပွဲတွေအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေကြောင်း UK နိုင်ငံရဲ့ခီးတွာလာခြင်းဆိုင်ရာအကြံပြုချက်ထဲမှာသတိပေးထားပါတယ်။ဇူလိုင်19ရက်ကထပ်မံထုတ်ပြန်တဲ့လမ်းညွှန်ချက်ထဲမှာပြည်내တိုင်းဒေသကြီးအတော်များများကိုခီးတွာခွင့်လုံးဝတားမြစ်တာဒါမှမဟုတ်တိုက်နိုင်သမျှရှောင်ရှားတာတွေလုပ်ဖို့အကြံပြုထားတာကိုတွေ့ရပါတယ်။မွန်ပြည်နယ်၊ကချင်၊ချင်း၊ကယား၊ကရင်၊စကိုင်း၊မကွေးတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေကို UK နိုင်ငံသားတွေခီးတွာလာခွင့်တားမြစ်ထားပြီးရခိုင်ပြည်နယ်အလဲပိုင်းမန္တလေးတိုင်းဒေသကြီးနဲ့ထင်းတိုင်းတိုင်းဒေသကြီးတွေကိုလည်းမဖြစ်မနေခီးသွွားရတာကလွဲလို့မလုပ်ကြဖို့အကြံပြုထားပါတယ်။နိုင်ငံခြားသားတွေအဖို့မတရားဖမ်းဆီးချုံနှောင်ခံရနိုင်ချေအနေနဲ့နည်းပေမဲ့သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဆိုရင်တော့အဖမ်းခံရနိုင်ပြီးအထူးသဖြင့်မြန်မာအာဏာသိမ်းစစ်ကောင်စီဟာလွတ်လပ်တဲ့သတင်းတဆက်မှုနဲ့သတင်းမီဒီယာဆန္ဒစင်ပုံစံအားလုံးကိုအထူးစောင့်ကြည့်နေလို့သတိပြုကြဖို့လည်းလမ်းညွှန်ချက်တွေမှာဖော်ပြထားပါတယ်။မျိုးပြအများစုမှာပုံမှန်နေ့စဉ်ဘဝပြန်လည်သွားလာလှုပ်ရှားတာမျိုးတွေ့ရပေမဲ့အထူးသဖြင့်နိုင်ငံရေးတင်းမာမှုတွေတိုးလာချိန်မှာပြစ်ခတ်မှုတွေပောက်ကွဲမှုတွေဖြစ်လေရှိတယ်လို့လဲ UK အစိုးရကသတိပေးထားပါတယ်။တိုက်ခိုက်မှုတွေဟာရန်ကုန်နဲ့နေပြည်တော်မှာကြံဖြစ်ပွားနေပြီးအဓိကအားဖြင့်အစိုးရအဆောင်တွေရဲစခန်းရက်ွက်အုပ်ချုပ်ရေးမှုရုံးလမ်းပေါ်ကရင်ထင်းရဲယုံတွေစစ်စေးဂိတ်စစ်တပ်ပိုင်နေရာနဲ့စစ်တပ်ပိုင်လုပ်ငန်းတွေကိုပိတ်မှတ်ထားတာတွေ့ရပေမဲ့ဟိုတယ်စားတောက်ဆိုင်ဈေးဝယ်စင်တာလိုနိုင်ငံသားသားတွေမကြာခဏလာရောက်လို့ရှိတဲ့နေရာတွေမှာလည်းတပါးတည်းတွဲလျက်ထိခိုက်တာတွေဖြစ်နိုင်ကြောင်းလဲလမ်းညွှန်ချက်ထဲမှာဖော်ပြထားပါတယ်။ရုရှားထက်လွတ်တော်ကလိန်ပြောင်းလဲမှုဆိုင်ရာတားမြစ်တဲ့ဥပဒေကြမ်းကိုဗိုလ်တော်ဦးလေးကတညီတညွတ်ထဲတီးပြုတ်ခဲ့ပြီးဥပဒေပြည့်ရေးအတွက်သမ္မတဗလာဒီမီယာပူတင်လက်မှတ်ရေးထိုးနိုင်မှုပေးပို့ခဲ့ပါတယ်။ဒါဟာရုရှားနိုင်ငံရဲ့ရိုးရတက်မိုးတွေဖြစ်ရှုမြင်ထားတဲ့အရာတွေကိုကာဝယ်ဖို့ထပ်တိုးလှုပ်ဆောင်လိုက်တာပါ။အောက်လွတ်တော်ကအတည်ပြုထားပြီးဖြစ်တဲ့ဒီဥပဒေကြမ်းမှာ လူတူဦးရဲ့လိန်ကိုပြောင်းလဲဖို့ရွှေတဲ့ဆေးဘက်ဆိုင်ရာလှုပ်ဆောင်မှုအပြင်တရားဝင်ဆရဲဆရဲနေနဲ့အများပြည်သူဆိုင်ရာမှတ်တမ်းတွေမှာလိန်ပြောင်းတာကိုတားမြစ်ထားပါတယ်ဒီဥပဒေမှာမွေးရပါချွင်းချက်တစ်ခုခုရှိခဲ့ရင်ဆေးပညာနည်းနဲ့ကုသခွင့်တစ်ခုတည်းကိုပဲချွင်းချက်အဖြစ်ခွင့်ပြုထားပါတယ်ဒါအပြင်လိန်ပြောင်းလဲထားသူတွေအိမ်အောင်ပြူတာကိုလည်းဖျက်သိမ်းပြီးလိန်ပြောင်းထားသူတွေမွေးစားခံတာဒါမှမဟုတ်မွေးစားမိဘအဖြစ်ဆောင်ရွက်တာတွေကိုလည်းတားမြစ်ထားပါတယ်လိန်ပြောင်းလဲတာဟာစေတန်နတ်ဆိုးရဲ့အယူဝါဒဖြစ်ဖော်ပြပြီးဒီဥပဒေကျမ်းကအနောက်တိုင်းရဲ့မိသားစုဆန့်ကျင်ရေးအတွေးခေါ်တွေကနေရုရှားနိုင်ငံကိုကာဝယ်တာလို့လွှတ်တော်အမတ်တွေကပြောကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာဗုဒ္ဓဦးနေ့ကအမျိုးသမီးဒါဆင်နဲ့ချီဆန္ဒပြခဲ့ကြပြီးဒါကိုတာလီဘန်တပ်ဖွဲ့ဝင်တွေကမိသားပိုက်တွေတုံးပြီးလူစုခွဲခဲ့ပါတယ်။ဒီလအစောပိုင်းတုန်းကနိုင်ငံတော်ကအလှပြင်ဆိုင်တွေကိုတာလီဘန်တွေကတားမြစ်ပိတ်ပင်ခဲ့လို့အမျိုးသမီးတွေကဆန္ဒပြခဲ့ကြတာပါ။မျိုးလည်ကောင်ကအလှပြင်ဆိုင်ရဲ့ရှေ့မှာဆိုင်ရှင်တွေနဲ့လုံသမားတွေပါဝင်တဲ့မျိုးသမီး30ဝန်းကျင်လောက်ဟာတပ်မူဝန်းကြောင်းမှုတရားမျှတမှုအလုံနဲ့ပညာရေးဆိုတဲ့စာရက်တွေကန်ဆောင်ပြီးဆန္ဒဖော်ထုတ်တောင်းဆိုနေကြတော့မှပဲအင်အားသုံးလူစုခွဲခံခဲ့ရတာလို့မျက်မြင်သက်သေတွေကပြောပါတယ်လူမျိုးရေးတပ်ဖွဲ့ဝင်တွေဟာနံပါတ်ထုတ်တွေနဲ့ရိုင်းတက်ခဲ့သလိုအကြမ်းဖက်နေတာကိုမှတ်တမ်းတင်ရက်ကူးတာတွေမလုပ်နိုင်ဖို့ဆန္ဒပြသူတချို့ရဲ့လက်ခံဖုံးနှိမ်ကိုလည်းလူယူခဲ့ကြောင်းပါဝင်သူတချို့ကစွပ်စွဲပြောဆိုပါတယ်social media တွေပေါ်မှာတင်ထားတဲ့ဗီဒီယိုမှာတော့တာလီဘန်တပ်ဖွဲ့တွေကမိုးပေါ်ထောင်တနက်ပစ်ခတ်ပြီးဆန္ဒပြသူတွေကိုရှင်နဲ့ပက်လူစုခွဲတာကိုတွေ့မြင်ရပါတယ်။တာလီဘန်အာဏာပိုင်တွေဘက်ကတော့အချမ်းဖက်နှိမ်နင်းခဲ့တဲ့ဆိုတဲ့ social ချက်တွေကိုချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူး။ဂရိနိုင်ငံမှာတော့အပူလှိုင်းဖြတ်နေတော့မှပဲတော်မီတွေလောင်ကျွမ်းနေလို့ဥရောပနိုင်ငံအများပြားကမိသက်လေရင်တွေနဲ့မိသက်သမားတွေအကူအညီဆေလွတ်ခဲ့ကြရပါတယ်။အီတလီနဲ့ပြင်သစ်နိုင်ငံကမိသက်လေရင်၄စီးဟာဗုဒ္ဓဦးနေကမင်းငိမ့်တက်ရမှာပါဝင်ခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်။ရူမေးနီးယား၊ပိုလန်နဲ့ဆလိုဗက်ကီးယားကမိသက်တပ်ဖွဲ့ဝင်တွေဟာလည်းဂျာတာဘရိတ်နေမှာရောက်ဖို့ရှိပြီးတော့မင်းငိမ့်တက်ရမှာအဖြစ်ဝမယ်။အစ္စရေးကလည်းမိသက်လေရင်၄စီးဆေလွတ်ဖို့ရှိပါတယ်။တော်မီကဂရိနိုင်ငံတဝန်းလောင်ကျွမ်းနေတာပါ။တော်မီကြောင့်ရုတ်ကျွန်းစုဘော်ကတတော်တွေနဲ့မြို့တော်အေသင်မြို့အနီးကနေနေပျက်စီးခဲ့ပါတယ်။မိသက်သမားတွေဟာအေသင်မြို့တစ်ဝိုက်မှာတတော်တွေစက်မှုလုပ်ငန်းအဆောင်တွေနဲ့လူနေအပန်းဖြင့်နေနေကိုမီးမကူးနိုင်မှု24နိုင်ပတ်လုံးမင်းငိမ့်တက်နေရပါတယ်ဂရိမျိုးတော်ကနေ3ရက်ဆက်တိုက်လဲလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ်လက်ရှိမှာဥရောပတောင်ပိုင်းမှာအပူချိန်က40ဒီဂရီစင်တီဂရိတ်အထက်ထိမြင့်တက်နေပြီးဂရိနိုင်ငံတောင်ပိုင်းမှာဒီသတင်းပတ်ကုန်ဆိုရင်အပူချိန်က44ဒီဂရီစင်တီဂရိတ်ထိရောက်ရှိနိုင်မယ်လို့ခန့်မှန်းထားပါတယ်ဥရောပတိုက်ရဲ့မြေထဲပင်လယ်တောင်ပိုင်းဒေသမှာနှစ်ပတ်အတွင်းမှာအပူလိုင်းတန်ရင်ဆိုင်ခဲ့ရတာလဲနှစ်ချိန်ရှိပြီဖြစ်ပါတယ်
ထိတ်ထန့်ရောက်တဲ့တွင်ကိုကိုသားညုံဦးနဲ့ကိုငင်းချမ်းအေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအတန်လှွင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျမတို့ရဲ့လူမှုကွန်ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။အရင်ဆုံးတော့မကွေးတိုင်းပေါ့မြုံနယ်အတွင်းကတိုက်ပွဲတွေအခြေအနေကိုတင်ပြပါမယ်။မကွေးတိုင်းပေါ့မြုံနယ်တဲကစစ်ကောင်စီတပ်နဲ့ပြည်သူစစ်အဖွဲ့တွေတက်ဆွဲထားတဲ့တပ်ကုန်းရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မကွေးမြို့ပေါ်မှာလည်းမကွေးလေးတပ်စခန်တိုက်ခိုက်ခံရပြီးတဲ့နောက်မြို့ဝင်မြို့ထွက်တွေမှာလုံခြုံရေးတင်းကျပ်ထားပါတယ်။မကွေးတိုင်းတဲကစစ်ရေးတင်းမာမှုအခြေအနေသတင်းပေးပို့ချက်ကိုတော့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
မကွေးတိုင်းပေါ့မြုံနယ်ထဲမှာရှိတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံသူတွေတက်ဆွဲထားတဲ့တပ်ကုန်းကြီးရွာကိုဇူလိုင်19ရက်မနက်ပိုင်းကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခတ်ခဲ့တာပါတနအီနီးပါးကြာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကရဟတ်ရင်တွေနဲ့လာရောက်ပစ်ခတ်တာတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ကာကွယ်ရေးတပ်ဖွဲ့တွေကြီးရွာထဲဝင်ရောက်နိုင်ခဲ့ပေမဲ့ကြီးရွာထဲမှာတိစောက်ထားတဲ့စစ်တပ်ဘက်ကအကာအကွယ်တချို့ကိုဖျက်ဆီးနိုင်ခဲ့တယ်လို့ပါဝင်တိုက်ခိုက်ခဲ့တဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်6နာရီခွဲလောက်မှစပြီးတိုက်ပွဲဖြစ်တာပေါ့ဟုတ်တိုက်ပွဲဖြစ်ခင်ကတော့တနအီ25မိနစ်လောက်ကြာတော့ဒီဘက်ကနေပြီးတော့ကျွန်တော်တို့စပြီးတော့မှတိုက်တယ်ရန်လာနေပြစ်ခတ်မှုတွေဖြစ်ကြတာပေါ့ရန်လာကျွန်တော်တို့ဘက်ကလည်းတိုက်ခိုက်မှုတွေရောရှိနေကြဟုတ်သူတို့ဘက်ကလည်းကြားထုံးမှုတွေတော့ကျွန်တော်တို့တိတိကျကျတော့တင်းမရလေးဆန်ကြဟုတ်အဲအဲသူတို့ဘန်ဂါရီရောကျွန်တော်တို့ဖြိုးတယ်ကျွန်တော်တို့ဘက်က အာဒီနေရောတော့ကျွန်တော်တို့ဆက်လက်နေရောတော့အဲဒါတန်းကားကိုကျွန်တော်တို့စပြီးကျိုးတယ်ဒါနဲ့ကျွန်တော်တို့အထက်ပြောင်းတော့ဝဝနိုင်တယ်ဥပမာဟောနေရနေကြောင်းတောက်လျှောက်ရပါကျွန်တော်မကျွန်တော်တို့နေကြောင်း55မိနစ်ကြာရတာဟုတ်ဆက်လက်နေရောဆွဲတယ်ကျွန်တော်တို့ဘုံလေးနေရောခြာတယ်အာ55မိနစ်လောက်ပတ်ပြီးတော့မှအကုန်ပြည့်နေတယ်ပြည့်နေကျွန်တော်တို့အာငါဆက်ပြီးတော့မှအပြတ်တော့မနိုင်နိုင်ဘူး
တကုံးရောင်မှာစစ်တပ်နဲ့စစ်တပ်ထောက်ခံသူ50လောက်ဟာအကာအကွယ်ရေးအခိုင်အမာလုပ်ပြီးတပ်ဆွဲထားတဲ့အတွက်အခုလိုဝင်ရောက်တိုက်ခိုက်ရတာလို့ကာကွယ်တပ်ဖွဲ့တွေဘက်ကပြောပါတယ်။ပေါင်းမြို့နယ်ဟာလက်နက်ကင်တော်လိုင်းအားကောင်းတဲ့မြို့တစ်မြို့ဖြစ်ပြီးစစ်တပ်ကလည်းမကြာခဏနေပြည်တော်ရှင်းလင်းရေးလုပ်နေတဲ့အတွက်ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီးစစ်ရေးတင်းမာနေတာဖြစ်ပါတယ်။ဒါ့အပြင်အခြားမြို့နယ်တွေကနေပေါင်းမြို့နယ်တွေကိုကုန်ပစ္စည်း၊ဆေးဝါး၊ဆန်နဲ့အစားအစာတွေကိုစစ်တပ်ဘက်ကကန့်သတ်တားဆီးတာတွေရှိတဲ့အတွက်ဒေသခံတွေအခက်ကြုံနေရပါတယ်။မကွေးမြို့ပေါ်မှာဆိုရင်လဲမကွေးလေရက်စခန်းကိုဇူလိုင်18ရက်မနေ့တနားရီဝန်းကျင်ကကာကွယ်ရေးအဖွဲ့တွေကရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။စစ်တပ်ဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြင်အရသားတွေကိုပါလေကြောင်းကနေပစ်ခတ်တာတွေရှိတာကြောင့်လဲအခုလိုတိုက်ခိုက်နေရတာလို့တော်လိုင်းတပ်ဖွဲ့တွေကပြောပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာတော့မကွေးမြို့အဝင်အထွက်တွေကိုလုံခြုံရေးပုံမှန်တင်းကျပ်ထားတယ်လို့ဆိုပါတယ်။တိုက်ခိုက်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့မကွေးခရိုင်အမှတ်နှစ်တိုင်ရင်းကတာဝန်ရှိသူတူဖြစ်တဲ့ဘိုးဆန်ရှားကအခုလိုပြောပါတယ
်ဟိုကျွန်တော်တို့အားတာလာတယ်ပေါ့နော်ကျွန်တော်တို့တို့နေနေလားဒီပြည်နေခါရကျွန်တော်တို့ဘက်တွေကကျွန်တော်ကာကွယ်ရေးနေအားတာလာပြီကဒါမဲ့ဒီဟင်းမှာကြောင့်ခံနေရတယ်ပေါ့အဲ့အရာကြောင့်ပေါ့ကျွန်တော်တို့နေတက်တူကိုအဓိကထားပြီးတော့လုပ်နေရပါဗျာဟုတ်ကျွန်တော်တို့ငါးလုံးပြစ်ခဲ့တယ်ဗျာငါးလုံးပြစ်ခဲ့နေခါမှာကွာလေးလုံးတိတိယောက်ယောက်ရောက်တယ်ပေါ့တလုံးအောင်အဲရာဖြစ်တယ်သူကြီးမနက်ပိုင်းအစောပိုင်းကနေစပြီးမြို့ဝင်ဝင်ထွက်တွေပိတ်တယ်မြို့ဝင်ဝင်ထွက်တွေမှာအရန်ကျက်သွားတယ်ပေါ့နော်အရန်ကျက်ပြီးတော့တော်တော်အဆစ်ကြီးများနေအနေထားမှာရှိရဲ့ဗျဟုတ
်သူတို့ဘက်ကပြစ်ခတ်တိုက်ခိုက်တာကြောင့်စစ်ကောင်စီရဲ့လင်းရင်စီတိုးလောင်ယုံထိမှန်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပေမဲ့စစ်ကောင်စီဘက်ကတော့တရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးမကွေးလေတပ်စခန်းဟာမကွေးမြို့အထက်မကွေးရင်တန်းကြောင်လမ်းမပေါ်မှာတီးရှိတာဖြစ်ပြီးမကြာခဏတိုက်ခိုက်ခံရတာလည်းဖြစ်ပါတယ်။မကွေးလေတပ်စခန်းကိုရှော့တိုက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်ခံရတာဒီတစ်ချိန်မှာနဲ့ဆို၄ချိန်ရှိသွားပြီဖြစ်ပါတယ်။ပထမဆုံးတိုက်ခိုက်ခံရခြင်းမှာလင်းရင်ပြေးလက်နဲ့လေတပ်တွေကအဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပြီးနောက်ပိုင်းမှာသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ။မကွေးတိုင်းပေါင်းမြို့နယ်ထဲမှာရှိတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံတွေ
ကမကွေးတိုင်းပေါင်းမြို့နယ်အတွင်းကတိုက်ပွဲတွေအခြေအနေကိုကုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဝက်လက်နယ်စစ်ဘေးဒုက္ခသည်တွေအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတဲ့အကြောင်းကိုတင်ပြပေးလိုပါတယ်။စကိုင်းတိုင်းဝက်လက်မြို့နယ်တွင်လက်နက်ကိုင်ပဋိပက္ခတွေကြားထွက်ပြေးတင်းရှောင်နေရသူတွေထဲမှာတက်ကြီးရွယ်ဦးနဲ့နာတာရှည်ယောဂါသည်တွေအများအပြားရှိနေပြီးပဋိပက္ခအချိန်ကြာလာတာနဲ့အမျှနေရမပြန်နိုင်ပဲကျန်းမာရေးစောင့်ရှောက်မှုအရေးကြီးလိုအပ်ချက်တွေရှိနေပါတယ်။ဝက်လက်နယ်အတွင်းစစ်ပြေးဒုက္ခသည်တွေအခြေအနေသတင်းပေးပို့ချက်ကိုနန်းလောင်ပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းဝက်လက်မြို့နယ်အတွင်းကသုံးဆင့်ကမ်းခြေပေါ်အပါဝင်ကျေးရွာတချို့ကိုဇူလိုင်လ10ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်မိရှို့ခဲ့ပြီးတဲ့နောက်တိသခံတွေစစ်ဘေးရှောင်နေကြရသလိုဆေးဝါးစားနပ်ရိက္ခာနဲ့နေရအခက်အခဲကြုံနေရပါတယ်။ဒီထဲမှာတက်ကြီးရွယ်ဦးနဲ့နာတာရှည်ယောဂါသည်တွေလည်းပါဝင်ပြီးအသက်လူထွက်ပြေးခဲ့ရခြင်းမှာလိုအပ်တဲ့ဆေးဝါးတွေလည်းယူမလာနိုင်ခဲ့ကြပါဘူးစစ်ကောင်စီကရွာလုံးကျုပ်မိရှို့တော်တဲ့အတွေ့ရွာတွေကိုလည်းပြန်ဝင်နိုင်ကြပဲလမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်လက်တလုံးဆေးဝါးကုသမှုများတဲ့အခြေအနေဖြစ်နေတယ်လို့တိတခန့်ကိုမျိုးထွန်းကပြောပါတယ
်နော်တော့စစ်ဆောင်ကတော့ကျွန်တော်ရွာအနေထားနဲ့ဆိုရင်တော့ရွာလုံးရွာအတိုင်းသာဆိုရင်တော့900ကျော်600လောက်တော့ရှိတယ်ခင်ဗျအကြီးဝဲရအစကတော့စီဝါထောက်ပတ်နေနေဒီကလူနဲ့ဒီလက်ပတ်တူစီဝါပစ္စည်းတွေအစမယူနိုင်တဲ့လူတွေကတော့ဒီရဲ့ပါဝါတော့သူတို့မှာလမ်းကျောရခက်ခဲရှိတော့ဟိုနည်းနည်းအဆင်မပြေတာရဟိုတချို့ဆိုလို့ရှိရင်စီးနဲ့အသက်ဆက်နေရတဲ့ဒီဟိုကြောက်ကတမတွေစီးနဲ့အငယ်မိွေးနေရတဲ့တကြီးဝဲတွေအဲ့ဒါမျိုးတွေကိုတချို့ကတော့ပြင်စာတို့ပါလို့အဲ့ဒါလေးကလည်းစီးနဲ့အသက်ရှင်ရတာရအဲ့ဒါလေးကတော့တော်တော်လေးရောရှိတယ်ခင်ဗျဒီလမ်းကျောခက်ခဲနေရောတော့လုံးဝမရတာခင်ဗျဒီစိတ်တိုင်းဆိုင်ရာနဲ့ဒီဟာနဲ့ကယောဂအခြေအနေနဲ့နည်းနည်းရောတွန့်သွားတော့နည်းနည်းတော့အခြေအနေရတော့ဆိုးရယ်ခင်ဗျဟိုဒီကနေတော့ဝိုင်းဝန်းပြီးတော့ဟိုအာဘိဒကားလေးပါလိမ့်မယ်ဝိုင်းဝန်းပြီးသူတို့အားမငယ်အောင်အဲ့လိုနေရအောင်မရှိကြဘူးခင်ဗျဒီဖွဲ့ပါညာလာမယ်လို့ရတော့ပြောတယ်ခုချိန်ကြီးတော့ရောက်မလာသေးဘူးခင်ဗျ
တုံးစင်ကံကြီးဝါကစစ်ဆောင်တိတခန်းတွေမှာတီလိုနှစ်သားရှိယောဂခန်းစားနေရသူတွေကသူတိတလောက်အနေဝန်းကျင်မှာကိုပဲအနည်းဆုံး9ယောက်10ယောက်လောက်ရှိတယ်လို့လဲကိုမျိုးထွန်းကပြောပါတယ်တီလိုနှစ်သားရှိနာမကျန်းဖြစ်နေသူတွေအပြင်ဝက်လက်မျိုးနဲ့အတွင်းစစ်ဆောင်နေကြရတဲ့နေရအတော်များများမှာရှာဒီတုတ်ကွေးဖျားနာသူတွေကလည်းအများပြားရှိနေတယ်လို့ဝက်လက်မျိုးနဲ့တပိတ်ကော်မတီဝင်ကိုငင်းချန်နိုင်ကပြောပါတယ
်တုတ်ကွေးတွေနားရကြပါတော့မရသေးတော့အမျိုးသားမရှိတာကဒီကြောင့်မင်းကြီးတဲ့မှာကြည့်ရတာတကြောင်တော့တုတ်ကွေးထတာရရှိရောအဲဒီတော့မှာဒီကတော့ဟိုကစစ်ဆောင်ကျွန်တော်တခါတခါတွေ့လိုက်ရင်တော့တရားကျလို့တယ်အဲဟာတခါလေးကျန်ဆုံးဘက်ကစစ်ဆောင်ကဆိုလို့ရွာပေါင်းတွေကဟောတင်နေရတဲ့မှာနေရလို့ဆိုတော့တထောင်ကျော်လောက်တယ်ဘူးဝါနဲ့ပဲပြောမှရမှာပါဘူးသူကအားသေးတို့ကျွန်တော်တုတ်ကွေးတုတ်ကွေးချာနာကြောက်သေးတယ်အဲ့လိုအရေးကြီးတာကျွန်တော်တို့ဒီမှာဟိုအကူကြီးလောက်တာတဲ့စစ်ဆောင်ရှိတဲ့ရှိတယ်ကျွန်တော်တို့အဲဆေးဝါးနည်းနည်းအဲ့တော့ဘာလို့ဒီဝါကဆက်ကနေလာကြောင်းကျွန်တော်အတုံးလုံးမတော်နိုင်ဘူး။ဘာလဲကနေလုံးတာတော့ပြီးတော့ကျွန်တော်တို့တခြားဆေးဝါးဆောင်တွေကြောက်ဆိုတော့ဘာလို့ဆေးဝါးလိုတာတော့ကျွန်တော်တို့ဒီလိုစူတောင်းထားရတော့ရှိရတာ။ဒါနဲ့ဘယ်လိုပြောလို့ကျွန်တော်တို့နေလုံးတာဆိုတော့တခြားနေရာဆိုတော့မနောက်ဘူးကြည့်။
တုံးစင်ကံကြေးဝါဆေးဝါးဆောင်တွေအတွက်ရှားဒီတုတ်ကွေအပဝင်လိုအပ်တဲ့ဆေးဝါးတွေကိုစစ်ဆောင်တရားကြောစာဝန်ကျင်လောက်အတွက်ကူညီလိုက်နိုင်ပြီဖြစ်ပေမဲ့လည်းဝက်လက်နေတဲ့ကတခြားစိပေးရှောင်တဲ့အတွက်ဆေးဝါးတွေကတော့လိုအပ်နေဆဲဖြစ်တယ်လို့လည်းသူကပြောပါတယ်။သုံးဆင့်ကန်ကြေးဝါတိတခံကိုမျိုးထွန်းကလည်းလက်ရှိမှာတုတ်ခွေးအတွက်ကူညီပေးတဲ့ဆေးဝါးတွေရှိပေမဲ့နာတာရှေလူနာတွေအတွက်ဆေးဝါးတွေကတော့လိုအပ်နေသေးတယ်လို့ပြောပါတယ်။ဆေးဝါးအပြင်စိပေးရှောင်တွေနေထိုင်စားသောက်ရေးအတွက်အမိုးအကာနဲ့ဆန္ဒရိက္ခအထောက်အပံ့တွေလည်းလိုအပ်နေတယ်လို့ပြောပါတယ်။
ဒီကတော့ရှိတဲ့ဈေးဝါလေးဒီကတော့ဘူးကြီးလေးကတော့ရတယ်ခင်ဗျာဒါနဲ့လုံလောက်မှုအင်အားကတော့မရှိတာခင်ဗျာဟုတ်တယ်ဟိုယူလည်းမသွားနိုင်ဘူးဒီအလူကဒါနာလားလူလေဟာလေးရလဲနည်းနည်းမလုံလောက်ဘူးဖြစ်မျိုးပါဗျာဒီလိုတုံးတဲ့သူမျှရတာလေခင်ဗျာဟိုရှိတဲ့လူတွေမျှတာဆားနေရတာဗျာဘယ်လိုတော့မရှိကြဘူးဗျာစကားပုတ်တွေပါတွေအကုန်လုံးအပါဝါဗျာတချို့တွေယူလာနိုင်တယ်ယူလာနိုင်တဲ့လူတွေနေရကျွန်တော်တို့မျှဆားနေကြတာဗျာဒီခြေထွက်ဆိုရင်တော့ကျွန်တော်တို့ကခက်ခဲရတော့ဒါကြီးဖြစ်တယ်ခင်ဗျာဒီနေရာတိုင်းလာလဲသူတို့လာမိရလဲကျွန်တော်တို့အိမ်ရောင်တို့ဆူမှာနှစ်ပြီတော့ပဲကြက်ကြီးလာတော့ယာရည်တာခင်ဗျာ
စစ်ဆောင်ကူညီရေးအဖွဲ့တွေကရှေ့ခါလာရောက်လူတန်းတာတွေရှိပေမလို့လှောင်ရတဲ့အခြေအနေတော့မဟုတ်ဘူးလို့တုံးစင်ကန်ကြေးရွာဒေသခံတွေကပြောပါတယ်ဇူလိုင်၁၀ရက်နေ့ကစစ်ကောင်စီရဲ့စစ်ကြောင်းနေမြေရှင်းလင်းမီးရှို့တာတွေကြောင့်ကျေးရွာခုနှစ်ရွာလောက်စစ်ဆောင်ခကြရပြီးစစ်ကြောင်းပြန်ရွက်ချိန်မှာရွာထဲပြောင်းလို့ရတဲ့ကျေးရွာတချို့ရှိပေမလို့တုံးစင်ကန်ရွာကတော့တရွာလုံးနေပါမိရှုခံလိုက်ရတဲ့အတွက်ရွာထဲပြန်မဝင်နိုင်ကြသေးတာပါဝက်လက်မျိုးနဲ့အတွင်းမှာတီလိုရွာထဲပြန်မဝင်နိုင်သေးတဲ့အတွက်တော်ထဲမှာစစ်ဆောင်နေကြတဲ့လူကြီးကအနည်းဆုံး2000ဝန်းကျင်ရှိနိုင်တယ်လို့စစ်ဆောင်ကူညီရေးအဖွဲ့တွေကပြောပါတယ်စီရပတိပခရတွေကြောင့်မြန်မာနိုင်ငံတော်ပြည်တွင်းမှာပဲအဝိန်ဆွန်ကွာထွက်ပြရသူဥယျာဟာအခုဆိုရင်တိတ္တရမ6000နီးပါးရှိလာတဲ့အကြောင်းဒီလာလဲထုတ်ပြန်တဲ့ကုလသမဂ္ဂရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီထဲမှာလူဦးရေတိတ္တရမ6000နီးပါးဟာ2023ခုနှစ်ဖေဖော်ဝါရီလအနာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့ပဋိပက္ခတွေနဲ့လုံခြုံမှုကင်းမလာတဲ့အခြေအနေအောက်မှာနေရဆွန်ကွာထွက်ပြေးလာကြသူတွေဖြစ်တယ်လို့ကုလသမဂ္ဂဦးချရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီကစကိုင်းတိုင်းအတွင်းမှာလေကြောင်းတိုက်ခတ်မှုထိုးစစ်နဲ့တိုက်ပွဲတွေကြောင့်ဒေသခံတွေထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ကြေးရွာတွေမြေရှို့ခံရပြီးစစ်ဘေးရှောင်နေရတဲ့ဒေသခံရေအတွက်ကလည်းတဖြည်းဖြည်းတိုးလာနေပါတယ်မြန်မာစစ်တပ်ကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲဆွဆွဲထားပါတယ
်သောတာရှင်များရှင်နိုင်ငံတကာသင်္ချာအိုလံပစ်ပြိုင်ပွဲမှာမြန်မာကျောင်းသားနှစ်ဦးဂုဏ်ပြုဆုရတဲ့အကြောင်းနှားဆင်ကြရအောင်ပါဇူလိုင်လ2ရက်နေ့ကနေ23ရက်နေ့ထိဂျပန်နိုင်ငံမှာကျင်းပခဲ့တဲ့64ချိန်မြောက်နိုင်ငံတကာသင်္ချာအိုလံပစ်ပြိုင်ပွဲကိုထူးထူးခြားခြားမြန်မာနိုင်ငံကဝင်ရောက်ရှင်းပြန်ခဲ့ပြီးမြန်မာကျောင်းသားနှစ်ဦးဂုဏ်ပြုလက်မှတ်ရရှိခဲ့ပါတယ်ဒီအကြောင်းဥတင်မောင်တန်းဆက်သွယ်မေးမြန်းထားပါတယ်ရှင
်ဂျပန်နိုင်ငံချီဘော့မြို့မှာကျင်းပခဲ့တဲ့64ချိန်မြောက်နိုင်ငံတကာသင်္ချာအိုလံပစ်ပြိုင်ပွဲမှာတိုင်မွေဝင်ကျောင်းသူကျောင်းသားများဟာဂုဏ်ပြုလက်မှတ် honorable mention ရရှိခဲ့ကြပြီးနိုင်ငံပေါင်း132နိုင်ငံဝင်ရောက်ရှင်ပြိုင်ခဲ့ရမှာအဆင့်88ချက်ခဲ့တယ်လို့တိုင်မွေဝင်အသင်းခေါင်းဆောင်က UAE ကိုပြောပါတယ်ဂုဏ်ပြုလက်မှတ်စုရရှိခဲ့ကြတဲ့မြန်မာကျောင်းသူကျောင်းသားများကတော့မောင်ဆိုးသွေးကိုနဲ့မတ်စုဝေကြီးလင်းတို့ဖြစ်ကြပါတယ်ဒီတိုင်မွေကိုဇွန်လ2ရက်နေ့ကနေ17ရက်နေ့ထိကျင်းပခဲ့တာပါဒီစင်ချာအိုလံပစ်ပြိုင်ပွဲကိုရိုမေးနီးယားနိုင်ငံမှာနိုင်ငံ9နိုင်ငံနဲ့1959ကစခဲ့တာဖြစ်ပေမဲ့ရ
ဘာအခြေချမှာမနိုင်ငံဟာနောက်နှစ်ပေါင်း50လင်းနှစ်လောက်မှဒီလိုပြိုင်ပွဲရှိပါလားဆိုပြီးသိကြတာပါ။50ခုနှစ်ကြာ2016ခုနှစ်မှာစတင်ပြီးဝေရောက်ရှင်ပြိုင်နိုင်ခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲအကြောင်းကိုအသိကောင်းဆောင်ရင်းစားပေါ်မခေါ်ဦးစောဝဲမောင်ကအခုလိုပြောရေးကိုပြောပြပါတယ်။သူစာမွေးက2ရက်ဖြစ်ရ။နောက်2ရက်ဖြစ်ရတယ်။ပထမတရက်မှာ3ခုဖြစ်ရတယ်။ဒုတိယတရက်မှာ3ခုဖြ ဒီနိုင်ွယ်ကြနောက်ကဒုတိယနေ့မှာလည်းပဲသုံးဖို့၄နိုင်ွယ်ဒါဒုတိယနေ့မြေးတဲ့သုံးဖို့ကပထမနေ့မှာမြေးတဲ့သုံးဖို့တဲ့ဟုတ်ပုတ်ခတ်တယ်ပေါ့ပထမနေ့ကလည်းလည်းလေးပဲဒုတိယနေ့ပုတ်ခတ်အဲ့တော့ပထမနေ့မှာမြေးတဲ့သုံးဖို့မှာလည်းပဲနံပါတ်၁နံပါတ်၂နံပါတ် 3
စူပလုတ်ပေးတယ်ဆိုတာကိုလည်းအခုလိုဆက်ပြီးရှင်းပြပါတယ်စုပေးတဲ့ကာမှာ90ရာခိုင်နှုန်းမကျော်ရအောင်ဟုတ်မှာကျောင်းသား6ရာဖြစ်စုပေးတဲ့ကျေတုက300ရာမကျော်ရအောင်300ရာအောက်ဖြစ်ရမှာနောက်တစ်ခါရွှေတစ်စိတ်ငွေတစ်စိတ်ကြီးတစ်စိတ်ကိုတည့်ချို့ညှို့ချို့တော့အဲ့လိုပြီးရွှေတစ်စိတ်ပြည့်အောင်ဆိုငွေတစ်စိတ်ကနေရောက်ကြီးတစ်စိတ်က300အောင်အဲ့နောက်တစ်ခါပါလဲဆိုကြပုစာရိယာသူကခက်တ
ket. Konama to pira. A konama biao ket. Around the gelu. Don't yon not yoga. Eri konama gu. The bogu. Konama a bi. Jare solution. Era saduke. Honorary mention call. Honorary mention call it. Sulema pi. Daga u. Konana shing which is a bogi.
เนี่ยนั่นสัตว์นั่นมันเนี่ยทุกอย่างยาชิเก็บมาเลยที่สองเซนเองก็เสียมาวันนี้ได้ที่ไปกูเซนได้เจ้าอย่างเป็นสุรุษีเนาะบางกุรีอารูมีเนียแคนาดาญี่ปุ่นอินเดียเนี่ยไต้หวันนู่นพี่จะมาเลยที่เอาเจ้าหน้าที่อ่ะบางกุรีอเมริกันเนี่ยรูมีเนียเจ้าหน้าที่เอาสิบางงานยากกูด้วยปัตมานี่ยาชิเก็บมาเลย ชีดอ๋อช่องนี้ก็ดูได้มาแล้วเวียดนามอ่ะเส้นคนนี้เนี่ยที่ส่งมาชิลีปีสิงคโปร์อ่ะเส้นเส้นเนี่ยไทยอ่ะเส้นสกุลเป็นไปงานนั้นสักช่องอินโดนีเซียตัวสักกูมาเลเซียนี่สักกูที่ประมาณนี้บรูไนกับมาเลเซียเราดูว่าเราเวียดนามเนี่ยเส้นมาไปจากไหนโอ้แต่พวกมาดีอ่ะบีกอบยูเลมมายาชิเกดดูแต่กอบยูอ่ะเห็นละอินเตอร์เนชั่นแนลจังดูมาสู้เวียดเลยอ่ะ
แต่เมื่อช่วยจงกุเลยตัวคุณสับปีเปล่าเลยนับวันปุ๊บเราสัตว์เดียวพัดจีได้เลยพัดได้ดอกเอ้ยพวกก็ว่าจะมีคนมาจีเอาไว้พวกก็เนาะเอ้ยพวกก็พัดได้ดอกกว่ากูเอ้ยพวกก็อันมาไปเชื่อว่ายังไงเนี่ยสูบเยอะกว่ากูเชื่อได้เลยโอ้อันมาเดียวยังไม่รู้ไม่เชื่อเราแต่เมื่อไปเชื่อยังไม่รู้เชื่อเราสัตว์อะไรเลยตัวเองตัวเองเนี่ยเว้ยอีจีสูบเยอะขอบเยอะอันมาเดียวอะไรพวกเราอ่ะอันมาต้องอะไรเราเชื่อใจอะไร แล้วสิแต่ยูเนี่ยแต่ยามาสู้ด้วยกูเยอะมาสู้วิ่งเลยมาเองก็ละมาเจ็บป่ะไม่ชอบเส้นงานจริงจังเลยออสเตรเลียเองก็มาเจ็บป่ะไม่ชอบเส้นชอบจริงจังแต่เมื่อไรกูเสียปีแต่เมื่อวันนั้นยาวมาคิดได้ดีอะไรอ่ะคุณลูกปีนี้อุลับิแต่เมื่อวันนี้เองก็ละมาดีสิอาบีละลอนเองก็ดีดอกที่ชาติเนี่ยมีบาดูกาผู้เสียเนี่ยผู้แต่เมื่อฟิลิปปินส์ผู้กระจายมีชาติเดียว
ตอนนี้อุณหภูมิเป็นเหมือนมันง่ายอย่างเช่นใจแดงเกิดตะคุเรดดอกบาดายเป็นเช่นแบบนั้นตอนนี้เราคุณน่าเสียดีใจยาระการอ่ะวิวยิ้มยิ้มมาบ้างสิเสียจะทำเรื่องนี้ไม่ได้แค่ทุลุ่นจะดีแบบพิบารีที่มันวิ่งยาวอยู่ยี่จีเดียดีกันแค่มากระบะจีเนี่ยเป็นยาดีตามมาเป็นยาวนี้บ้างสิคลุกที่เช่นนี้แล้วอยู่เนี่ยตอนนี้มันวิ่งยาวอยู่ในมาบี
လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင် VOA American အသံရ2023ခုနှစ်ဇူလိုင်လ20ရက်ကြာတာပြင်းနေ့မနက်ပိုင်းအစီအစဉ်တွေကို line တိုမီတာ24.50 MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့လူဒုနဲ့ဂျမ်မာရေအကစားအစီအစဉ်တို့ကိုနောက်ပိုင်းမှာနှာစင်ချရဖို့ရှိပါတယ်အခုရင်ဆုံးတော့ editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်ရှင်ပြီးဆုံးသွားတဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးပွဲကနေမြန်မာပြည်ထနာပြည်လဲရေးအတွက်အတက်ဖွဲတစုံတရာရရှိခဲ့ပါသလားမမြသစင်အောင်ကအေဒီတာဥကျော်စန်တာကိုမေးမြန်းတင်ပြထားပါတယ်ရှင
်မင်္ဂလာပါဥကျော်စန်တာရှင
်မင်္ဂလာပါများရှင်
ဒီကဲပတ်တုံးကကျမတို့ဒီအာဆီယံနိုင်ငံရေးဝန်ကြီးများစီဝေးနဲ့ပတ်သက်ပြီးတော့ဟိုဘာပေါ်ထွက်လာနိုင်တယ်လဲဆိုတာကိုဆွေးနွေးခဲ့ပါတယ်။အခုဒီစီဝေးကပြီးသွားပါပြီ။ဒီတော့မြန်မာရေးနဲ့ပတ်သက်ပြီးတော့ရလက်ကဘယ်လိုထူးခြားတာရှိပါလဲ
။ရလက်ကိုပြောမှာထူးခြားမထူးခြားဆိုတော့ကျွန်တော်ဆုံးဖြတ်မှာပေါ့လေ။ရလက်ကတော့သူရဲ့31မျက်နှာလောက်ရှိရဲ့ကြီးညာကြည်ကြီးထဲမှာမြန်မာအကြောင်းနဲ့ပတ်သက်ပြီးတမျက်နှာလောက်ပါပါတယ်။ဆက်လက်30ချက်ရေးထားတယ်။အဓိကပြောထားတာကတော့နံပါတ်1ကတော့အာဆီယံရဲ့မူငါးချက်ကိုဆက်လက်ပြီးတော့ဖြစ်အောင်လုပ်မယ်ဆိုတော့အခိုင်အမာထပ်ပြီးတော့ပြောပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံမှာဖြစ်တဲ့အကြမ်းဖက်မှုတွေ၄ကြောင်းတိုက်ခိုက်မှုတွေသုံးဆုပ်ချတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံကိုထိုင်းဒုတိယဝန်ကြီးချုပ်ပရမတ်ဝီနိုက်တောက်ခဲ့တဲ့ကိစ္စကိုသူတို့ကနိုင်ငံတချို့ကဖွဲ့ဝင်နိုင်ငံတချို့ကလည်းပဲ positive ဖြစ်တယ်ကောက်တယ်လို့ပြောကြတယ်ဆိုပြီးတော့ပြောတယ်။ဒါပေမဲ့သူတို့ကတော့ဟာအရှင်ရဲ့ဘူတိုင်းဖြစ်တဲ့ဘာလို့လုံးဥက္ကဋ္ဌနဲ့နှိမ့်နိုင်ပြီးတော့လွတ်စင်တယ်လို့ပြောထားပါရယ်။နောက်တစ်ချက်ကဘာကိုပြောလဲဆိုလို့ရှိရင်အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မူငါကျရဲ့လွတ်ဆောင်မှုဘယ်လောက်ထိခီးရောက်ခဲ့လဲဆိုတာကိုလမ်းမဲ့စက်တင်ဘာမှာလုပ်ပဲထိပ်သီးပေါ့နိုင်ငံကောင်းဆောင်တွေရဲ့အစည်းအဝေးမှာသူတို့တင်ပြပြီးတော့ဆွေးနွေးမယ်လို့ပြောထားပါရယ်။အဓိကဒါပဲပြောထားတယ်ဆိုတော့ထူးခြားကလားအဲ့ဒါကိုဆွေးနွေးစဉ်းစားလာကြည့်ပြီးတော့မထူးခြားဘူးလို့ပြောလို့ရမယ်ထင်ပါတယ်ခင်ဗျာအဲ့ဒါဒီတိုင်းတပဲမကြခဏကြားနေရတဲ့ကိစ္စပေါ်လာတယ်ကွာ
အဲ့ဒီအာဆီယံအဖွဲ့အဝင်တွေဘက်ကတိတ်ပြီးတော့မထူးကြဘူးဆိုရင်အမေရိကန်တရုတ်သူတို့ကရောဘလို့မျိုးဟိုသတင်းစကားတွေပေးပါတယ်လေမြန်မာနဲ့ပတ်သက်ပြီးတော့
အမေရိကန်ကရောတန်ငယ်ဆိုင်ဝန်ကြီးကမသွားခင်ကတည်းကအန်သင်ဘလင်ကင်ကအာဆီယံကိုမူဝါဒအတိုင်းဖိဖိစီစီကင်တယ်ဟိုတိုက်တွန်းမယ်ဘာညာဆိုပြီးတော့ကြုံဝါပြီးတော့သွားတယ်ပေါ့လေဟိုရောက်တော့လဲအဲ့ဒါပါပဲအာဆီယံမူငါးချက်အတိုင်းဆက်လက်လုပ်ပါဆိုတာတော့ပဲသူကပြောပါတယ်ပြောပြီးတော့အာသူ့ကိုအဲ့ပရမတ်ဝီနိုက်သွားတဲ့ကိစ္စကိုသတင်းထုတ်ရအတင်းကျမေးတယ်သူတက်ရှင်တောက်မဖြစ်ဘူးသူကလွှဲချောက်ပြီးတော့အဲ့ဒါကိုသူကအာဆီယံမူငါးချက်အတိုင်းလုပ်ဖို့ပဲပြောတယ်ဆိုတော့သူ့ပါးကလည်းသိမထူးကြဘူးအဓိကသူအဲ့ဒီကိုလာတဲ့ကိစ္စကအာဆီယံမှာတရုတ်ဖွံ့ဖြိုးမှုဟန်တာဘူးအပြတ်သွားတာဖြစ်ပါတယ်မြန်မာအရေးကောင်းအောင်ဘယ်လိုလုပ်မယ်ဆိုတာကျွန်တော်အရင်ပြောခဲ့သလိုပဲသူကတာမန်ကိစ္စမျှသာယူဆထားတူတယ်လို့ထင်ပါတယ်ဆိုတော့တရုတ်ကလည်းထုံနီးလောင်းပါပဲသို့တော်လည်းပဲတရုတ်ကတော့ပရမတ်ဝီနိုက်မြန်မာနိုင်ငံကိုသွားတယ်ဒေါန်ဆန်းစုကြည်နဲ့တွေ့တယ်ဆိုတော့သူကထောက်ခံတယ် positive ဖြစ်တယ်ဘယ်နည်းနဲ့ပဲသွားနှစ်ဖက်ပြုသဘောနဲ့တွေ့ဆုံဆွေးနွေးရင်ကောင်းမယ်ဆိုတာကိုသူကပြောတယ်ဆိုတော့တရုတ်ကတော့အမေရိကန်နဲ့နည်းနည်းတကြွသူကတစ်ချိန်တည်းမှာသူကအာဆီယံရဲ့မူငါချက်ကိုလည်းသူကထောက်ခံတယ်အာဆီယံမူငါချက်ပြည်မြောက်အောင်လို့ဖွားလဲသူအားပေးလို့ပြောပါတယ်တရုတ်ကအမေရိကန်နိုင်ငံသားဝင်ကြီးကသူတို့အဲ့ဒီမှာဘေးထွက်အစည်းအဝေးအနေနဲ့ထိုင်းကပရမတ်ဝီနိုင်နဲ့သူတို့အကျိတ်နဲ့ဆွေးနွေးကြတယ်ခင်မင်းကြီးနဲ့ရောက်ဖလဲတကယ်နဲ့သူတို့ထိုင်းနဲ့အမေရိကန်ဆက်ဆံရင်ဘယ်လောက်အရေးကြီးတယ်ထိုင်းနဲ့တရုတ်ဆက်ဆံရင်ဘယ်လောက်အရေးကြီးတယ်ဆိုသူတို့သူဘက်ကဆွေးကြခြင်းသာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လုပ်ခဲ့တာကတော့အမေရိကန်ဘက်ကတော့စိတ်ထူထူခြားခြားမရှိပါဘူးတရုတ်ကလည်းဒီတိုင်းပဲဒါပဲနှစ်ဖက်စစ်ဆန်းညှိနှိုင်းဖို့ဒီဘက်ထူထူခြားခြားကတော့ထိုင်းနိုင်ငံထိုင်းဒုတိယဝန်ကြီးသွားခဲ့တာကိုထောက်ခံခြင်းသူပဲထူထူခြားလို့ပြောမှာဖြစ်ပါတယ်
အဲ့တော့ဒီမှာပါဟို EU မူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကသူကမြန်မာစစ်ကောင်စီကိုအတိမတ်မပြုဘူးလို့သူကမိန့်ခွန်းမှာပြောပါတယ်နော
်
အဲ့တော့ ဒီ EU နဲ့ဒီ ASEAN နဲ့ EU နဲ့အလဲကျပူးပေါင်းဆောင်ရွက်ရမှုအဖြစ်မြန်မာကဆောင်ရွက်ရတော့မဲ့အချိန်မှာအဲ့လိုအချိန်မှာ तू ကဒီလိုပြောလိုက်တယ်ဆိုတော့ဟိုဒါဘလို့အကျိုးသက်ရောက်မှုရှိနိုင်မှာလေ
ဟုတ်ကဲ့ဒီ ASEAN နဲ့ပတ်သက်ပြီးတော့ခုနပြောတဲ့မြန်မာနိုင်ငံပေါ်ဘယ်လိုသဘောထားသိလဲဆိုတော့ EU ကပို့ပြီးတော့လက်တွေ့ကြတယ်ထိရောက်တယ်သူကသူကိုကြိုးတဲ့သူကမြန်မာနိုင်ငံရဲ့စံကိုမူကိုသူတို့ဆုံးဖြတ်တဲ့သဘောပေါက်ပါတယ်သူတို့ EU တစ်ဖွဲ့လုံးအနေနဲ့ကမြန်မာအရေးမှာသူတို့ဒီ ASEAN နဲ့ပြိုင်ပွဲကိစ္စတွေမှာသူတို့ထောက်လို့စိတ်ဝင်လာဘူးတရုတ်နဲ့လည်းသူတို့ကမြန်မာရင်းနှီးဆက်ဆံတဲ့ပြင်သစ်တို့ဒါစပိန်တို့ဆို EU နိုင်ငံတွေဟာသိပြီးတော့ဆက်ဆံရေးကောင်းနေတဲ့နိုင်ငံတွေဖြစ်ပါတယ်တရုတ်နဲ့လည်းသိပြိုင်ဆိုင်နေတဲ့နိုင်ငံတွေမဟုတ်ဘူးဆိုတော့သူတို့ဟာသူတို့ရဲ့ယက်တိချက်ကတော့ဒါသူတို့ကစီးပွားရေးဆက်သွယ်ရေးမှာနောက်မြန်မာနိုင်ငံနဲ့ဆက်ဆံမယ်ဆိုမြန်မာနိုင်ငံကိုသူတို့ရဲ့လွတ်လပ်တဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါကြိုးစိုးသင့်တဲ့ကိစ္စပေါ့လေပူပြီးထိရောက်နိုင်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုမြန်မာနိုင်ငံကိုအာရှန်ကုဇယ်ဖြစ်ငါတို့လက်မခံနိုင်ဘူးပြောရင်အာရှန်ကစဉ်းစားရမယ်မြန်မာနိုင်ငံကိုမင်းတို့ကိုယ်စားအဖြစ်နဲ့မလွတ်နိုင်ဘူးဆိုပြီးတော့နောက်တက်ကိုစဉ်းစားမယ်ဆိုတော့အာရှန်ဒဲမှာကိုထက်ကမြန်မာနိုင်ငံပူပြီးဘေးရောက်သွားနိုင်တဲ့သဘောဖြစ်တယ်အဲ EU ရဲ့ပြောလိုက်တဲ့ကိစ္စဆိုတော့ EU ပြောကြတဲ့ကပူထည့်ရမယ်လို့ဆိုပါတယ်။အ
ဲ့တော့ဒီ ASEAN နိုင်ငံရဲ့ဝန်ကြီးတွေအစည်းအဝေးနဲ့အချိန်ကြိုက်ဆိုတယ်လို့ပဲပေါ့။ထိုင်းကဒီတို့ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ယူထားတဲ့ Don Pramod Winnai သူကဇူလိုင်9ရက်နေ့တုန်းကတဲ့သူဒေါ ng San Suu Kyi နဲ့တွေ့ခဲ့ဆိုပြီးတော့ဒီစည်းအဝေးပေါ်မှာပြောလိုက်တော့ဟိုတော်တော်လေးကိုလှုပ်လှုပ်ခတ်ခတ်ဖြစ်သွားပါတယ်။နောက်ပြီးတော့ဒေါ ng San Suu Kyi ကဒီဟိုတွေ့ဆုံဆွေးနွေးရေးကိုဟိုလှုပ်ကြဖို့အတွက်ပြောရဆိုတဲ့ဟိုပုံစံမျိုးလဲသူကပြောပါတယ်။ဒီပေါ်မှာကောဘလို့မြင်ပါလဲ
။ပြောကြရေးတော်တော်များပါတယ်။ Pramod Winnai သွားတဲ့ခီးစဉ်ကိုသူသွားရောက်တာနဲ့ပတ်သက်ပြီးတော့ဝေဖန်ကြတယ်။ပူပြီးဖြစ်နိုင်တဲ့ဝေဖန်မှုကတော့ထိုင်းနိုင်ငံရဲ့အကျိုးစီးပွားဆိုတာက Pramod Winnai ရဲ့အဆိုင်ဝိုင်းသူတို့ရဲ့ပါတီသူတို့ရဲ့ pro royalist ပေါ့လေဘီယင်းစတေလိုလာတဲ့အုပ်စုတွေစစ်တပ်နဲ့လွန်သင်တဲ့ဒါဗမာလိုခေါ်ပမာပြဆုံးတဲ့ crony ပေါ့ elite တွေပေါ့သူတို့ရဲ့စီးပွားရေးကမြန်မာနိုင်ငံမှာအများကြီးထိတွေ့ဆက်ဆံနေတယ်ဆိုတော့တကယ်လို့နောက်အခုတော့ဖြစ်လာမယ်မသိရောက်ပေါ့လေအဲဒီဖိထားရိုးပါတီလိုဟာမျိုးကတက်လာရင်မြန်မာနိုင်ငံကိုတင်းတင်းကြပ်ကြပ်ကြိုင်မယ်ပြောတော့ဒီဆက်ဆံရေးတွေပြတ်သွားမှာဆိုရဲဆိုတော့သူတို့လူရန်စာအကျိုးစီးပွားအပြင်သူတို့နိုင်ငံဟာလည်းပဲမြန်မာနိုင်ငံကဒီသဘာဝတန်ငွေတွေကိုမှီခွာထားနေရတာ 3.6 ဘီလီယံဒေါ်လာဘူးစီးရဲတိတိကိုဆိုတော့လည်းအကျိုးစီးပွားတွေမဟုတ်ပါဘူးဆိုတော့ဒါတွေကိုလည်းပြတ်သွားမှာဆိုလို့သူသွားရောက်တယ်ဆိုပြီးတော့သူရဲ့ခေစဉ်ကိုဝေဖန်တာဆိုတော့မြန်မာနိုင်ငံကိုသွားတဲ့ဒေါ ng San Suu Kyi နဲ့တွေ့တယ်ဆိုရတော့ဆန်းစုကြည်ကပြည်သူတွေနစ်နာနေပြီးညီညာရေးအတွက်သူတို့စကားပြောဖို့ဆွေးနွေးဖို့ပြောတယ်လို့သူပြောတဲ့စကားကျွန်တော်ကုတ်တူပြောပြစီအဲ့ဒီစကားဟာတကယ်လို့ပြောခဲ့ရင်ဆွေးနွေးခဲ့ရင်ကောင်းပါတယ်ဒေါ ng San Suu Kyi မှာစိတ်ထဲမှာတကယ်တမ်းလည်းဒီလိုရှိပါတယ်သူစိတ်နိုင်ပါတယ်သူကအများအားစကားပြောနေတဲ့ဆွေးနွေးရင်းနဲ့ညှိနှိုင်းနေတဲ့ဒီလိုသူက dialogue culture ကိုအများအားတိုးမြင့်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆိုတော့ဒါလည်းကောင်းတယ်ဆိုတော့ဒါကမြန်မာစစ်ကောင်စီကဘာကြောင့်ခွင့်ပြုသလဲဒါလည်းပဲမြန်မာစစ်ကောင်စီကသူတို့အကျိုးအတွက်ပေါ့လေသူတို့ထပ်ပေါက်ပိတ်နေပြီသူတို့ထပ်ပေါက်ရှာတဲ့အနေနဲ့နိုင်ငံတကာမှာနည်းနည်းနည်းနည်းပဲလှဆင်ရှင်လို့တယ်ဘာအတွက်ပဲလှုပ်လှုပ်အကျိုးသက်မှုပဲကြည်ရမှာဖြစ်ပါတယ်ဟုတ်မှန်မှာပဲသူတို့ကလည်းသူတို့ကထပ်ပေါက်ကပိတ်နေပြီလေတင်းခံရတာများနေပြီဆိုတော့သူတို့ထပ်ပေါက်ရှာတဲ့အနေနဲ့တွဲဝင်ပိတ်ရလဲဖြစ်နေပါတယ်ဒါပေမဲ့မျောလင့်တာတစ်ခုကဒီစစ်ကောင်စီကသူတို့ရဲ့အမှားကိုပြင်ကျင်တယ်ဆိုတော့စိတ်ကြပြင်ရဲတဲ့သတိနဲ့လှုပ်တယ်ဆိုတာမျိုးဖြစ်ပါစေလို့ပဲမျှော်လင့်ပါတယ်အဲ့လိုဖြစ်ပြီးတော့ဆွေးနွေးရရဆိုရင်တော့ဒါအကျိုးမေးနိုင်ဘူးလို့ယူဆပါတယ်နောက်တစ်ခုကျွန်တော်ပြောချင်တာက Pramod Winnai ကပြောတယ်မြန်မာနိုင်ငံပြတ်တောက်သူနှစ်ပိုင်းခွဲတယ်လောလောဆယ်ပြတ်နာတော့ Don San Suu Kyi နဲ့ဒီ NLD နဲ့စစ်တပ်နဲ့ပြည်လဲရေးကိစ္စဖြစ်တယ်ပိုင်းသားတွေပြတ်နာတော့နောက်မှသိကြဆိုရောသိကြတော့မဟုတ်ဘူးထိတွေ့ဆက်ဆက်နေတယ်တပေါင်းတည်းထိုင်တဲ့ဖြစ်စဉ်တော့မရဘူး Don San Suu Kyi နဲ့စစ်ကောင်စီနဲ့တွေ့ရမယ့်ကိစ္စကတော့အဓိကကြားတယ်ဒါအရင်သွားမယ်နောက်ပြီးတော့ဆက်ထက်မှာပဲဒီပေါင်းစုံပါဝင်တဲ့ဘက်ပေါင်းစုံပါဝင်ရလဲပဲတစ်ချိန်နဲ့တွဲပြီးတော့မရှင်းမနှောင်းလောက်ရမယ့်ကိစ္စဖြစ်ပါတယ်ဖီချာစီရောမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒါပါပဲပရိုဗနာရဲ့ကိစ္စအ
ဲ့အခုလို့တို့တွေးဆောင်ခဲ့တာတစုံတရာပြေလည်လာဖို့ဖြစ်နိုင်မှာလားဒါပေမဲ့ဟိုတရုတ်တို့လာအိုဆိုကမ္ဘောဒီးယားဆိုတော့ဒီပေါ်မှာကောင်းမြင်တဲ့သဘောရှိပါတယ်တို့တချို့နိုင်ငံတွေကကြတော့လေမဟုတ်ဘူးဒါဟာဘောင်ကျော်တယ်ပေါ့အာဆီယံကိုဘောင်ကျော်တယ်လို့မြင်ပါတယ်ဒီပေါ်မှာရောဘယ်လိုသုံးသပ်ပေးပါမလဲ
အာဆီယံဘောင်ကျော်တယ်လို့မြင်တာအာဆီယံအဖွဲ့ထဲမှာဥက္ကဋ္ဌတို့နောက်ပြီးတော့အင်ဒိုနီးရှားကမြင်တယ်စင်ကာပူကမြင်တယ်မလေးကလည်းပဲအဲ့ဒီဘော ဲ့ဒီသုံးနိုင်ငံကလွှဲရင်ကျန်တဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေအကြောသဘောတူကြတယ်ဒါကောင်းတယ်ဆိုပြီးတော့ပြောကြတယ်ဆိုတော့အာဆီယံထဲမှာဒီဟာသဘောရကွဲကွဲကျွန်တော်ထင်တယ်အာဆီယံရဲ့ပူးတွဲကြီးညာချက်နည်းနည်းနောက်ကျပြီးထွက်တာဒီကိစ္စကိုကြီးနေရလို့ဖြစ်ပါလိမ့်မယ်ဆိုတော့နောက်ဆုံးဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ရဲ့ပူးတွဲကြီးညာချက်မှာဘယ်လိုရေးလိုက်လဲဆိုတော့တော်ဘရမ်ဘိုဝိနိုင်းအယူသွားပြီးဆွေးနွေးတဲ့ကိစ္စကိုအဖွဲ့ဝင်နိုင်ငံတချို့ကတော့ကောင်းတယ် positive ဖြစ်တယ်လို့ယူဆကြတယ်သူတို့ပြောကျင်တာကတော့အဖွဲ့ရဲ့မူငါချက်ဘောင်အတွင်းကလုတ်သင့်တယ်ဥက္ကဋ္ဌနဲ့ညီနိုင်ပြီးလုတ်သင့်တယ်လက်ပဲရေးထားတယ်ရှုတ်ချတယ်ဘာညာဆိုတာဟာအဲ့ဒီကျင်ညာရဲ့အထက်မှာမပါဘူးနော်အာဆီယံရဲ့သဘောပဲတနင်္ဂနွေပြောလို့ကတော့လက်သီလမောင်းတံပြီးတော့နောက်ပိုင်းမှာတုံတောင်းလုပ်ပြီးလုတ်တယ်ဆိုတာအဓိကတာမျိုးတွေ့ရပါတယ်ဆိုတော့အာဆီယံကအဲ့လိုတော့လုတ်သွားတာပဲဒီကိစ္စဟာအာဆီယံပေါ်မှာတက္ကမရှိရတဲ့ဒီမြန်မာနိုင်ငံအကျိုးပေါ်မှာတရားမှုရှိဖို့သာလိုအပ်တယ်လို့ထင်ပါတယ်။ဒါပရမော့ဝီနိုင်းအနေနဲ့ကလည်းပဲဒီဟာကိုသူတို့ဘယ်လိုတူလဲဆိုအကြံဉာဏ်ပြောရမယ်ဆိုရင်လူအုပ်စုတစ်ဖွဲ့ကနေပြီးတော့လူတယောက်ကဝိုင်းပြီးကြီးညာတယ်။ဘင်းဘယ်လိုပါဖြစ်။ဒါပေမဲ့အဲဒီအုပ်စုတွေကပဲဟိုလူနဲ့ငယ်ငယ်ချင်းတယောက်ကသွားပြီးလက်ဘင်းဖက်ပြီးတော့ဟောက်မင်းတို့ကလူပြောနေကြပြီ။ဘာညာဆွေးသူကစစ်ဆက်ပြီးခြင်းတဲ့သဘောလုတ်တယ်ဆိုတော့ထိုင်းနိုင်ငံဒီမြန်မာနိုင်ငံဆိုအင်းကြီးချင်းဆိုတော့ငယ်ငယ်ချင်းလိုဖြစ်နေပြီးတော့ကျန်တဲ့အဖွဲ့ဝင်တွေနဲ့ဆိုင်ရင်အဲ့လိုဖြစ်နေတာအကောင်းဆုံးဥပမာလို့ထင်တယ်ကျွန်တော်နှိုင်းရှင်မိရောက်ပါတယ်အဲ့
တော့ဒီအာဆီယံဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာဒီဟိုအခြေခံဘုံသဘောတူညီချက်5ရက်အတိုင်းဆိုဆက်ပြီးတော့ဆောင်ရွက်သွားမယ်ပေါ့မြန်မာအရေးမှာနောက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကကြာတော့ဒီမြန်မာနိုင်ငံထဲမှာဖြစ်နေတဲ့အကြမ်းဖက်နေတဲ့ကိစ္စတွေကိုတဲ့ဟိုဆက်ပြီးတော့မလုပ်အောင်လို့စစ်ကောင်စီကိုဖိအားပေးဖို့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့သဘောတူညီမှုရခဲ့လို့ပြောပါတယ်ဒီတော့အာဆီယံနဲ့မြန်မာရှေ့အလားအလားဘယ်လိုရှိနိုင်မှာလဲ
အာဆီယံနဲ့မြန်မာကတော့ကျွန်တော်သိထူးခြားလာမယ်တော့မထင်ဘူးအမေရိကန်နိုင်ငံရဲ့ဝန်ကြီးပြောတာတဲ့ကျွန်တော်အရင်တစ်ခါပြောဘူးအာဆီယံပူပြီးတော့အလေးနဲ့ထားပါတယ်သူတို့ကတကယ်လက်တွေ့ကြုံနေရတဲ့အမေရိကန်ကနောက်ကပံပိုးတဲ့သဘောသာဖြစ်ပါတယ်ဆိုတော့အာဆီယံအနေနဲ့ကတော့တကယ်ပဲသူတို့ပြောင်းလဲအောင်လုပ်ဖို့ကြိုးစားတာပဲဒါပေမဲ့ဖွဲ့ဝင်နိုင်ငံတချို့ကနဲ့သူတို့ကတလိုင်းနဲ့မကြတော့လဲသူတို့တက်အခက်အခဲရှိတယ်ဆိုတော့မြန်မာနိုင်ငံအပေါ်မှာပူပြီးအကျိုးသက်ရောက်ဘာများထျောက်လာနိုင်မလဲဆိုတော့အာဆီယံအထက်မှာသာပူပြီးကွဲလွဲလာလိမ့်မလားဆိုတာပညာရှင်တချို့ကလည်းတွက်ကြပါတယ်အခုလုံလိုက်တော့မြန်မာနိုင်ငံအေးနဲ့ပတ်သက်ပြီးအာဆီယံပူပြီးကွဲလာမယ်ဒါပေမဲ့အာဆီယံရဲ့အဓိကဒီစီဝေလုတ်ခဲတာကိုနိုင်ငံမြန်မာပြည်ထနာတစ်ခုပါတယ်ဒါပေမဲ့အာဆီယံရဲ့အာဆီယံကမ္ဘာ community ပေါ့အာဆီယံဟာတပေါင်းစီရဲ့ဥရောပသမဂ္ဂရောလို့နောက်ချိန်မှာအဲ့လိုမျိုးပူပြီးစီယုံညီညွတ်တဲ့လူဆိုင်ဝင်ချင်းပူမှုညီညွတ်တဲ့ဆိုင်ဝင်ဖြစ်အောင်သူတို့လုပ်ဖို့ကြိုးစားနေကြတာဖြစ်ပါတယ်ဆိုတော့ကလည်းအာဆီယံသံတမန်တို့ပြောရဲမင်းတို့နိုင်ငံကြောင့်ငါတို့ကကြာနောက်ချက်ဖြစ်နေလို့ပြောကြရဲဆိုတော့အခုတော့မြန်မာကိုဖယ်ပြီးတော့စဉ်းစားကြလိမ့်မယ်လို့ထင်ပါတယ်ဘာနိုင်ငံအပေါ်မှာတော့သိပြီးတော့ဘာမှမရှိတာနဲ့ဆိုတော့ဒီကြမပြောနိုင်ဘူးမြတ်ကြီ
းဟုတ်ကဲ့ပါအခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်မမြသစင်အောင်မေးမြန်းတင်ပြခဲ့တဲ့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်အခုကတော့လူတုနဲ့ကျမ်းမာရေးသတင်းဖတ်ဆင်ကဏ္ဍကိုတင်ပြပါမယ်ဒီသတင်းပတ်မှာတော့အသက်ဆုံးရှုံးနိုင်တဲ့ခွေးယူပြန်ယောဂအကြောင်းသတိထားသင့်တာတွေကိုဒေါက်တာတန့်စောကတင်ဆက်ပေးထားပါတယ်ရှင်
ခွေးပြန်ယောဂါဟာလည်းတည်ထားရမယ့်ယောဂါတစ်ခုဖြစ်ပါတယ်။ခွေးပြန်ယောဂါဖြစ်ပေါ်ခံစားရပြီဆိုရင်အသက်သေးဆုံးမှုရာဂိုင်းနှုန်းအလွန်များတာကြောင့်ခွေးပြန်ယောဂါကုသမခံရအောင်ကာဝယ်ရေးဟာအလွန်ပဲအရေးပါတယ်လို့တမတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။အဲ့
တော့ခွေးပြန်ယောဂါလက္ခဏာပေါ်လာပြီဆိုရင်ကြိုက်ခံရတဲ့နော်ခွေးကြိုက်ခံရတဲ့လူတစ်ယောက်မှာခွေးပြန်ယောဂါပိုးကုသပြီးတော့ခွေးပြန်လက္ခဏာပေါ်လာပြီဆိုလို့ရှိရင်တော့ပျောက်ခင်းအောင်ကုသလို့မရနိုင်တော့ပါဘူးနော်ဒီတေချာပေါက်အသက်ဆုံးရှုံးမှုရာဂိုင်းနှုန်းတော်တော်များသွားပါပြီ။နော်ဒါကြောင့်မလို့အကြံပြင်းဆရာတို့ပြောမယ်ဆိုလို့ရှိရင်ခွေးဥပြန်လက္ခဏာပေါ်တဲ့သူတွေကိုကုသလို့မရတော့ပါဘူး။ဘုံချာတေဆုံးရမှာဖြစ်ပါတယ်။အဲ့တော့တိတိကျကျပြောပါဆိုလို့ရှိရင်နော်ဆရာတို့1900ခုနှစ်ကစပြီးတော့အခုနော်1900ရာစု20ရာစုအတွင်းမှာခွေးဥပြန်လက္ခဏာပြပြီးတော့နော်တေဆုံးမှုမရှိတဲ့လူ5ဦးတိတိရှိတယ်လို့ပြောပါတယ်။ နော်ဒါဆိုရင်ဒီရာစုနှစ်တွင်းမှာ5ဦးဆိုတာဒါအလွန်နည်းပါးတဲ့အတွက်ကြောင့်လက္ခဏာပေါ်ပြီဆိုရင်တော့တေချာပေါက်တေဆုံးမယ်လို့ပဲဆောင်းနေလည်းပြောပါတယ်အခုနောက်ပိုင်းမှာလည်းခရုပြန်လက္ခဏာပေါ်ပြီးတော့အသက်ရှင်ကျန်ရစ်တဲ့စုဆိုတာဟိုမကြဘူးသေးပါဘူးပေါ့နော်ဒါကြောင့်လက္ခဏာပေါ်ရင်မုတ်ချတေဆုံးရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီခရုပြန်ယောဂာနဲ့ပတ်သက်ပြီးကာကွယ်ရေးကနော်အလွန်ရေးကြီးလာတယ်လို့ပဲဆရာပြောချင်ပါတယ်
အိမ်မွေးတရိတ်ဆန်တွေကနေတဆင့်ဒီကိုခွေးပြန်ယောဂကုဆက်ခံရနိုင်ပါတယ်အိမ်မွေးတရိတ်ဆန်တွေတောင်မကတော်ရိုင်းတရိတ်ဆန်အမျိုးမျိုးကနေလည်းခွေးပြန်ယောဂကုဆက်ခံရနိုင်တာကြောင့်သတိထားဖို့လိုပြီးအထူးသဖြင့်ခွေးကိုက်ခံရအောင်သတိပြုဖို့လိုတယ်လို့ဒေါက်တာမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ခွေးပြန်ယောဂကအိမ်မွေးတရိတ်ဆန်ဖြစ်တဲ့ခွေးတွေကြောင့်နေရနေတဆင့်လူကိုကုဆက်တာများတယ်ပေါ့နော်ဒါပေမဲ့ခွေးတွေကြောင့်နေမကပဲနေဒီတရိတ်ဆန်တွေတော်ရိုင်းတရိတ်ဆန်တွေထဲမှာလည်းဒီခွေးပြန်ယောဂပိုရှိနိုင်တယ်လို့ကျွဲတွေနွားတွေပါတော့မှာပဲဒီယောဂပိုဝင်ရောက်နိုင်တယ်ဆိုတဲ့ထောက်ထားတွေရှိတယ်ပေါ့နော်ဆိုတော့ဒီယောဂပိုကုသခံနေရတဲ့တိရစ္ဆာန်တွေကနေကြိုက်ချင်းခံရတဲ့အခါမှာသူတို့ရဲ့တရွေးကလေးနဲ့မှပါလာတဲ့ဒီခွေးပြန်ယောဂပိုတွေကနေတဆင့်ဒါခန္ဓာကိုယ်ရဲ့ကိုဝင်ရောက်ပြီးမှခွေးပြန်ယောဂကိုဖြစ်စေတာပါဒါကြောင့်မလို့အဓိကဒီခွေးပြန်ယောဂကာဝယ်မယ်ဆိုလို့ရှိရင်ခွေးနော်ခွေးကြိုက်မခံရအောင်နေရမယ်ခုနကဆရာတို့ရှေ့ကပြောခဲ့တဲ့ခွေးပြန်ပိုဝင်နေတဲ့ယောဂဘူလက္ခဏာခံစားနေရတဲ့တရိษံတွေရဲ့အကြိုက်ကိုမခံဘူးဆိုလို့ရှိရင်မခံရအောင်နေမယ်ဆိုရင်ခွေးပြန်ယောဂကိုကာကွယ်တားဆီးရရောက်မှာဖြစ်ပါတယ်။ဒါပေမဲ့အဓိကကူးဆက်နေတာကတော့ခွေးဖြစ်တဲ့အတွက်ကြောင့်မလို့ခွေးကြိုက်မခံရခြင်းအပြင်ဆရာတို့ခွေးပြန်ယောဂပိုမဖြစ်အောင်တရားရဂိုင်းလုံးကာဝယ်နိုင်မှာပါ
။မလဲမရှောင်တာလို့ခွေးကြိုက်ခံရတဲ့အခါခွေးယောဂကူးဆက်မခံရအောင်စနစ်တကျလိုက်နာလှုပ်ဆောင်တဲ့အချက်တွေရှိပါတယ်။လိုက်နာဆောင်ရွက်တဲ့အချက်တွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါ
ခွေးပြန်ယောဂာနဲ့ပတ်သက်ပြီးတော့ခွေးကြိုက်ခံရရင်ဆောင်ရွက်တဲ့အချက်လက်တွေဆိုပြီးတော့ဆရာတို့ guideline တွေထွက်ပါတယ်အဲ့တော့အဓိကအဖြစ်တော့ဒီခွေးကြိုက်ခံရပြီဆိုရင်ခွေးကြိုက်ခံရတဲ့သူတယောက်ဒီခွေးကြိုက်ခံရတဲ့ဒဏ်ရာကိုစေးကြောတန့်စင်ရမယ်เนาะအဲ့တော့ရေနဲ့လောင်းချပြီးတော့တန့်စင်စေးကြောပေးရမယ်ပြီးလို့ရှိရင်ဆရာတို့နီးဆက်ရเนาะဆေးကန်းကိုသွားပြီးတော့မေးခိုင်ကောက်ွယ်ဆေးထိုးတင်တယ်နောက်တစ်ခါဒီပိုးသက်ဆေးနော်ဒီခွေးရဲ့ပါးစပ်မှာပါတဲ့ဘက်တီးရီးယားပိုးတွေတခြားဘက်တီးရီးယားပေါ့နော်ခွေးဥပြန်ယောဂါကြောင့်မဟုတ်တဲ့ကျန်တဲ့ပိုးတွေလည်းဝင်နိုင်တဲ့အတွက်ကြောင့်နော်ကာကွယ်အဲပိုးသက်ဆေးပရိပစီဝါပိုးသက်ဆေးတွေတောက်သုံးဖို့လိုနိုင်တယ်ပြီးတဲ့အခါကျတော့ဆရာတို့ဒီကြိုက်ခံရတဲ့ဒဏ်ရာကြီးတယ်သွေးထွက်တယ်ဆိုရင်ဆရာတို့ကသွေးတိတ်အောင်ဒီချုပ်ကြိုးနဲ့နော်ချုပ်တင့်တယ်ပေါ့အဲ့တော့တစ်ဖက်မှာတော့ဆရာတို့ဘာကိုဒီညွန်ကြားထားမှုရှိလဲဆိုခွေးကြိုက်ခံရတဲ့အနာကိုတဲ့မချုပ်ပေးပါနဲ့လို့ပြောထားတာရှိနော်အဲ့ဒါဘာလို့လဲဆိုရင်ဒီပါးစပ်ထဲမှာပါတဲ့ပိုးတွေကနော်ဒီအနာထဲကိုရောက်ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဆရာတို့ကချုပ်ပြီးတော့သွေးမထွက်အောင်လုပ်ပေးမယ်လေအဲထဲမှာဘက်တီးရီးယားပိုးတွေပွားလာရင်ဒီအနာကြီးကဒီပြန်ပြီးတော့ချုပ်ကျိုးရလဲပြန်ပြီးပွင့်ထွက်သွားမှာပေါ့နော်ဒါကြောင့်မလို့ဆရာတို့ကသွေးထွက်တဲ့အခါမှာချုပ်ပြီးတော့သွေးတိတ်အောင်လုပ်တဲ့အနေနဲ့ဒါရင်ချုပ်ကျင်တင့်နေကြိုက်ခဲခံရတဲ့အနာကြီးတစ်ခုလုံးကိုစိနေအောင်နော်မချုပ်ပေးဘူးတော့ဒါလိုအပ်တယ်နော်ဒါလုပ်ပေးရမယ်အဲ့တော့ဆေးထည့်မယ်တမျိုးကြဆေးလိမ့်မယ်ပတ်တီးစီးတယ်ဒါဒီလုပ်တွေကတော့တမန်နာခဲ့တော့ပဲဆရာတို့က local treatment အနေနဲ့ပေးရပါမယ်နောက်တစ်ခါကျတော့ဒီခွေးဥပြန်ကာကွယ်ဆေးကိုဒီတတ်မှတ်ထားတဲ့အချိန်တိုင်းထိုးတင်တယ်ပေါ့နော
်အသက်သေဆုံးမှုရာဂိုင်းနှုန်းအလွန်များတဲ့ခွေးပြန်ရောဂါကူးစက်မခံရစေဖို့အတွက်ခွေးကိုက်မခံရအောင်သတိပြုနေထိုင်မှုလိုပြီးခွေးကိုက်ခံရပြီဆိုလို့ရှိရင်လည်းမပေါ်စားပဲစနစ်တကျကုသမှုခံယူဖို့လိုတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ထောက်တာတန့်စော်ရဲ့လူထုနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါလေရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းဖတ်ဆင်ကဏ္ဍတွေကို VOE မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါလေရှင်။အခုကတော့အားကစားအစီအစဉ်ကိုနားဆင်ကြရအောင်ပါ။American က Inter Miami အသင်းက Lionel Messi ကိုသူတို့ကစားသမားအဖြစ်နဲ့တရားဝင်ကြေညာလိုက်ပါပြီ။ Britain နိုင်ငံက Wimbledon တင်းနစ်ပြိုင်ပွဲမှာတော့အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါ Champion သစ်တွေထွက်ပေါ်လာပါတယ်။2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကြာသပတေးနေ့မှာစတင်မှာဖြစ်ပြီးဘဲအသင်းတွေဘိုးဆွဲဖို့ရေပန်းစားနေပါတယ်လေ။ဒီလိုတပတ်အတွင်းအကစားသတင်းတွေကိုကိုရန်နိုင်စုစည်းတင်ပြထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်မှာတော့ Inter Miami သင်းကအာဂျင်တီးနားတိုက်စင်ဘူကဘာဂျောဘောလုံးသမား Lionel Messi ကိုသူတို့ရဲ့ကစားသမားဖြစ်တဲ့တရားဝင်ချိန်ညာလိုက်ပါပြီ။ဇူလိုင်လ16ရက်နေ့ကတင်းငွေနေနေက Inter Miami ခွင့်မှာချိန်ညာခဲ့တာဖြစ်ပြီးတော့ ဒါကိုအင်တာမိုင်းမီပရိသတ်တွေလည်းခွင်းလုံးပြီးလာရောက်ပြီးတော့ကြိုးစားအပေးခဲ့ကြပါတယ
်လာဗရာကေကေတိုယ်မွီလူစနာဒိုမွီဖဲလီဒေဒေတာရာကာန်မိုင်ယာမီတာကွန်ဥတေဒက
်ကျွန်တော်ဒီမြို့ကိုစရောက်ခရေကကျွန်တော်တို့ကိုကြိုးစားခဲ့ကြတဲ့မိုင်ယာမီမြို့သူမြို့သားတွေအားလုံးကိုကျေးဇူးတင်တယ်ဆိုတော့ပထမဆုံးအနေနဲ့ပြောချင်ပါတယ်တကယ်တော့ကျွန်တော်အနေနဲ့မိုင်ယာမီကိုပြောင်းလာပြီးတော့ခင်ဗျားတို့နဲ့အတူရှိနေတာကိုတကယ်ပဲစိတ်လှုပ်ရှားပြီးပြောပါတယ်ကျွန်တော်ဒီမှာအမြန်ဆုံးကိုယ်ရင်ကိုယ်ရာလို့ဖြစ်ပြီးအားလုံးစစရရဆင်ပြေအောင်ဂူးဆိုင်ပြီးကြိုးစုခဲ့ကြတဲ့အသင်းတာဝန်ရှိသူတွေဖြစ်တဲ့ဂျော်ဂီဟိုဆေဒေးဗစ်ဘက်ကန်နဲ့မိသားစုဝင်တွေအားလုံးကိုကျေးဇူးတင်ပါတယ်ကျွန်တော်တို့ရောက်လာခဲ့ချိန်ကစပြီးအားလုံးကတကယ်ကိုမယုံနိုင်လောက်အောင်ပါပဲကျွန်တော်အနေနဲ့အသင်းနဲ့အတူစတင်လေ့ကျင့်ပြီးပွဲတွေကစားချင်နေပါပြီကျွန်တော်ဒီကိုလာလာပြိုင်ပွဲတွေကိုနိုင်ရပြီးအသင်းကိုလည်းဒီထက်မကအောင်မြင်စေချင်လို့ပ
ါအနမိုင်မီတဲ့ဟာမက်ဆီနဲ့တူဘာစီလိုနာမှာကစားခဲ့တဲ့စပိန်နိုင်ငံရေးစင်ဆာဂျီယိုဘုစကက်ကိုလည်းခေါ်ယူခဲ့ပါတယ်။နီးပြတဲ့မာတီနိုကတော့မက်ဆီရောက်လာတဲ့အတွက်ဝမ်းသာကြောင်းဒါပေမဲ့မက်ဆီရဲ့ကြံ့ခိုင်မှုပြည့်ဖို့တော့စောင့်ဖို့လိုတယ်ဆိုပြီးတော့လည်းပြောပါတယ်။အနမိုင်မီအသင်းဟာစနေနေ့ကတော့စိန့်လူးဝစ်အသင်းကို၃ဂိုးကိုမရှိနဲ့ရှုံးတာကြောင့်အခုလောလောဆယ်မှာတော့နိုင်ပွဲမရတာဆက်တပွဲရှိသွားပြီဖြစ်ပါတယ်။ဆိုတော့မက်ဆီအနေနဲ့နိုင်ပွဲပျောက်နေတဲ့အင်တာမိုင်မီအသင်းကိုသူပြောသလိုပဲနိုင်ပွဲတွေပြန်ရအောင်လုပ်ပြီးတော့အသင်းနဲ့အတူစုတွေယူပေးနိုင်မလားသင်ကြတာကတော့အခုလောလောဆယ်မှာမေဂျာလိဂ်မှာရုန်းကန်နေရတဲ့အင်တာမိုင်းမီနဲ့အောင်မြင်မှုတွေရဖို့အတွက်ကတော့မက်ဆီအတွက်နောက်ထပ်စိန်ခေါ်မှုတွေတဲ့ကတခုလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာဒီတော့မှာတော့အကောအသင်းကအင်္ဂလန်ကွင်းလယ်လူဒက်ကွန်ရိုက်စ်ကိုသူတို့ကသာသမာဖြစ်တဲ့ဇူလိုင်လ15ရက်နေ့ကတရားဝင်ချိန်ညာလိုက်ပါတယ်အစတော်က Rice ကိုအသင်းရဲ့စံချိန်နဲ့ပြောင်းရွှေ့ခြင်းပေါင်150တန်းနဲ့ဝင်လိုက်တာဖြစ်ပါတယ
် The Lane Football Amazing opportunities arise big clubs like
ဘောလုံးမှာအခွင့်အလမ်းကောင်းတွေပေါ်လာတတ်ပါတယ် Arsenal လိုမျိုးအသင်းကြီးတွေကကျွန်တော်ကိုခေါ်ဖို့လှုပ်လာတဲ့အခါမှာဒါကိုငြင်းဖို့ခက်ပါတယ်ကစားသမားဘွားကတခါပဲရပြီးနီးပြအာတီတာ Arsenal မှာလုပ်နေတာနဲ့အသင်းတည်ဆောက်နေတာကိုကျွန်တော်အနေနဲ့ယုံတယ် Arsenal အသင်းမှာရှေ့လျှောက်ကစားသွားဖို့မျှော်လင့်နေပါတယ်
အခုလိုအစနောအသင်းကပေါင်150တန်းနဲ့ဝင်လိုက်တဲ့အတွက်သူဟာပရိတိမာတော့ပြောင်းရွှေ့ခြင်းအများဆုံးကစားသမားအဖြစ်နဲ့စံချိန်တင်သွားပါတယ်။အစနောအသင်းဟာ Declan Rice အပြင် Netherlands နောက်တန်းလူ Jurrien Timber ကိုလည်း Ajax Amsterdam အသင်းကနေဝင်လိုက်တယ်ဆိုပြီးတော့အောက်ကြားနေကချင်းကြပါတယ်။အစနောက Timber ကိုခေါ်ဖို့အတွက်ပေါင်140ပေးရပြီးတော့9နှစ်စာချုပ်ချုပ်ပြီးတော့နှစ်ရှည်ခေါ်လိုက်တာဖြစ်တယ်ဆိုပြီးတော့ပရိတိမီဒီယာတွေကတော့ဖော်ပြနေကြပါတယ်ခင်ဗျာ။စပိန်ဘက်မှာတော့ Barcelona အသင်းကမက်ဆီဒီမှာကစားနေတဲ့ဂျာမန်ခွင်းလယ်လူအကေဟွန်ဒဂန်ကိုပြောင်းရွှေ့ခြင်းမပါဘဲနဲ့နှစ်နှစ်စာချုပ်ချုပ်လိုက်ပါတယ်
။ I'm very excited. I'm very proud to be here, to be a part of this amazing.
အခုလိုကြီးကြပ်ခမ်းနားတဲ့ဗာစီလိုနာအသင်းကိုပြောင်းလာတဲ့အတွက်ကျွန်တော်အနေနဲ့အရန်စိတ်လှုပ်ရှားပြီးအရန်ဂုဏ်ယူပါတယ်။ကျွန်တော်ငငယ်ကလေးကဗာစီလိုနာအသင်းကစားတာကိုကြည့်ခဲ့တာကိုမှတ်မိပါတယ်။ Frank Riquet နဲ့ Guardiola တို့ရဲ့အသင်းတွေပါ။ပြီးတော့ဒီအသင်းမှာကျွန်တော်အားကျတဲ့ကစားသမားတွေအများကြီးရှိခဲ့ပြီးအခုလိုဒီကိုရောက်လာတာကိုကျွန်တော်အရန်ဂုဏ်ယူပါတယ
်2023မြို့သမီးကမ္ဘာဖလားဘောလုံးပွဲကိုတော့ဇူလိုင်လ20ရက်နေ့ခြားသာဝတီနေ့မှာစတင်မှာဖြစ်ပြီးတော့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကပူးတွဲအင်ရှင်ဖြစ်နေကျင်းပါမှာဖြစ်ပါတယ်အပွဲပွဲစဉ်ဖြစ်နေအုပ်စု A ကအင်ရှင်နယူးဇီလန်နဲ့နော်ဝေးတို့မြန်မာစံတော်ချိန်နေ့တဲ့တနာယူကွဲမှာပထမဆုံးပွဲဖြစ်နေစတင်ကစားကြမှာဖြစ်ပါတယ်ဆိုတော့ဒီနေ့မှာရောဘယ်အသင်းတွေဘူဆွဲနိုင်ခြင်းရှိပါသလဲဘယ်အသင်းကိုဘူဆွဲမယ်လို့တစ်ပေးထားပါသလဲစပိန်ကမာကာပါဝဲ CBS နဲ့တခြားအားကစားသတင်းမီဒီယာတွေအတော်များများနဲ့ဒီဘောလုံးလောင်းကြီးဒိုင်တွေကတော့လက်ရှိကမ္ဘာချန်ပီယံအမေရိကန်အသင်းကိုဘူဆွဲနိုင်ခြင်းအရှိဆုံးအသင်းလို့တစ်ပေးထားပြီးတော့သူနောက်မှာတော့လက်ရှိဥရောပချန်ပီယံအင်္ဂလန်အသင်းကိုတော့ဒုတိယရေပန်းစားဆုံးဖြစ်နေခံမှန်းထားပါတယ်ဒီနောက်မှာတော့ဥရောပကစပိန်ဂျာမနီနဲ့ပြင်သစ်အသင်းတွေကိုလည်းဘူဆွဲနိုင်ခြင်းရှိတယ်ဆိုပြီးတော့သမတ်နေကြပါတယ ်ပရတိနိုင်ငံမှာကျင်းပခဲ့တဲ့ Wimbledon Tennis ပြိုင်ပွဲမှာတော့ဒီနေ့မှာချန်ပီယံသစ်တွေထွက်ပေါ်လာခဲ့ပါတယ်အမျိုးသားဦးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတော့မှာကမ္ဘာအဆင့်တစ် Carlos Alcaraz နဲ့ကမ္ဘာအဆင့်နှစ် Novak Djokovic တို့ငါးပွဲအပြင်အကြိမ်နဲ့ကစားခဲ့ကြပြီးတော့နောက်ဆုံးမှာ Alcaraz က7-6, 6-6, 6-1, 3-6, 6-4 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဒါဟာ Alcaraz အတွက်တော့ပထမဆုံးအချိန် Wimbledon Champion ဆုကိုရရှိတာဖြစ်ပြီးတော့ဒုတိယမြောက် Grand Slam ဆုလည်းဖြစ်ပါတယ် Alcaraz ကတော့ Wimbledon Champion ဆုကိုနိုင်ရလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တယ်လို့ပြောလိုက်ပါတယ်ဒုတိယဆက် Tie Break မှာ Djokovic အနိုင်ရကနေမှသူပြန်အနိုင်ရလိုက်တာကဒီပွဲရဲ့အဓိကအလဲပြောင်းဖြစ်ကြောင်း တကယ်လို့သာအဲ့ဒီဆက်ကိုရှုံးခဲ့မယ်ဆိုရင်သူဟာ၃ဘွဲ့ပြတ်ရှုံးသွားနိုင်တယ်ဆိုပြီးတော့ပွဲပြီးမှပြောပါတယ်ဒီဘွဲ့မှာအာဂရက်အနိုင်ရသွားတဲ့အတွက်ဂျိုကိုဗစ်အနေနဲ့ဝင်းဘောတန်ကို၅ကြိမ်သက်ဘူးဆွဲဖို့နဲ့မြို့သားဘက်မှာဝင်းဘောတန်ကို၈ကြိမ်နဲ့အများဆုံးအနိုင်ရထားတဲ့ဖက်ဒရယ်ရဲ့စံချိန်တွေကိုမှီဖို့လည်းပြတ်သွားခဲ့ပါတယ်ဂျိုကိုဗစ်ကတော့ဒီဘွဲ့ရှုံးတာခံရခက်ကြောင်းဒါပေမဲ့ဒီဘွဲ့မှာဘူကောင်းတဲ့ကစားသမားအနိုင်ရသွားတာဖြစ်ပြီးတော့အာဂရက်အတွက်အခုံယူရဲဆိုပြီးတော့ပွဲပြီးမှပြောပါတယ်အဂရက်ဟာသူရဲ့ဖက်ဒရယ်ရဲ့နဒါရဲ့စီကအကောင်းဆုံးတွေကိုစုထားတဲ့ကစားသမားတယောက်ဖြစ်တယ်ဆိုပြီးတော့လည်းချီးကျူးလိုက်ပါတယ်။စနေနေ့ကကစားခဲ့တဲ့အမျိုးသမီးတူချင်းဖိုင်နယ်မှာတော့ချက်နိုင်ငံကဘကေတာဘွန်ဒူဆိုဘာကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အမျိုးသမီးတူချင်းဖိုင်နယ်ကိုစနေနေ့မှာကစားကြတာမှာချက်နိုင်ငံကဘကေတာဘွန်ဒူဆိုဘာကတူနီးရှားကအွန်ဂျဘောကို6-6နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒါဟာသူ့အတွက်တော့ဝင်းဘောတန်ပြိုင်ပွဲကိုပထမဆုံးအကြိမ်ဘူးဆွဲတာဖြစ်လို့ Grand Slam Champion ဆုကိုလည်းပထမဆုံးရတာဖြစ်ပါတယ်။တစ်ဖက်မှာလည်း On the ball အတွက်တော့ဒီပွဲရှုံးလိုက်တာကြောင့်ဒါဟာသူ့အတွက်တော့ဝင်းဘောတန်ပြိုင်ပွဲကိုနှစ်နှစ်ဆက်တိုက်ရှုံးပြီးတော့ဒုတိယဆုနဲ့ပဲချိန်တက်လိုက်ရတာဖြစ်ပါတယ်ခင်ဗျာ။ American ဘက်ကနောက်ထပ်အားကစားသတင်းတစ်ခုကတော့နာမည်ကြီး Basketball ကစားသမား LeBron James ကသူ့အနေနဲ့ LA Lakers အသင်းမှာရှင်းနစ်ဆက်ကစားအောင်မှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။NBA basketball ပြိုင်ပွဲတွေမှာအမှတ်အများဆုံးရအောင်ဂိုးသွင်းနိုင်တဲ့သူအဖြစ်နဲ့စံချိန်တင်တဲ့စုကိုလက်ခံရယူတဲ့အချိန်မှာသူကအဲ့လိုပြောလိုက်တာပါသူအနေနဲ့ပြိုင်ပွဲတွေကိုအပြည့်အဝမကစားနိုင်တော့တဲ့အချိန်ကြာရင်စက်မကစားတော့ဘဲနားတော့မှဖြစ်ကြောင်းဒါပေမဲ့လည်းအဲ့ဒီကအခုရောက်မလာသေးဘူးဆိုပြီးတော့ LeBron James ကပြောလိုက်တဲ့အတွက် basketball ပရိသတ်တွေတော့သတင်းကောင်းလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနာရဲ့အားကစားအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပြည်မြနဲ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းတိုမီတာ24/50/51တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြပါမယ်ရှင်။မမန်းဆာနိုင်ရဲ့အခြေအနေဖြစ်ပြီးလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုမြေမြုံမိုင်းနဲ့လက်နက်ကိုင်တိုက်ပွဲတွေအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေကြောင်း UK နိုင်ငံရဲ့သူ့နိုင်ငံသားတွေအတွက်ခီးသွွားလာခြင်းဆိုင်ရာအကြံပြုချက်ထဲမှာသတိပေးထားပါတယ်။ဇူလိုင်19ရက်ကထပ်မံထုတ်ပြန်တဲ့နိုင်ငံခြားရေးရာဒဏ္ဍာဟာရနဲ့ဖွံ့ဖြိုးတိုးတက်ရေးရုံးရဲ့လမ်းညွှန်ချက်ထဲမှာပြည်내နဲ့တိုင်းဒေသကြီးအတော်များများကိုခီးသွွား권လုံးဝတတ်မြတ်တာဒါမှမဟုတ်လဲတတ်နိုင်သမျှရှောင်ရှားတာလုပ်ဖို့အကြံပြုထားတာဖြစ်ပါတယ်ပင်လယ်နဲ့ထဲကတဆင်ယူကရိန်းကောက်နှံတွေကိုပြိပတ်တင်ဖို့ရာမှာရုရှားရေတပ်ကမနှောက်ရှက်မဲ့သဘောတူညီချက်ကိုရုရှားဘက်ကဖျက်သိမ်းလိုက်ပြီးနှစ်ရက်အကြာမှာပဲအဲ့ဒီယူကရိန်းစိတ်ကန်းနှစ်ခုကနေတင်ဖို့တွေအတော်လာမှန်သမျှကိုသတိပေးချက်ရုရှားကာကွယ်ရေးဌာနကထုတ်ပြန်လိုက်ပါတယ်ဇူလိုင်လ20ရက်နေ့ရုရှားမော်စကိုစံတော်ချိန်ညတကောင်းရချိန်ကစပြီးယူကရိန်းစစ်ကမ်းကနေပင်လယ်နဲ့ထက်သွားလာတဲ့ရေရင်မှန်သမျှကိုစစ်ဖက်သုံးရေရင်ဖြစ်တတ်မှတ်သဘောထားမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနကထုတ်ပြန်တာဖြစ်ပါတယ်။ကိုရီးယားနှစ်နိုင်ငံကြားလုံခြုံရေးထူးထူးထပ်ထပ်ချထားတဲ့စစ်နယ်နိမိတ်ထဲကနေမြောက်ကိုရီးယားရဲ့ဖြတ်ပြေးဝင်သွားတဲ့အမေရိကန်စစ်သည်တူဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကနှုတ်ဆက်နေစေရှိပါတယ်။အမေရိကန်စစ်တပ်တွင်စီကံဖောက်ဖျက်မှုနဲ့အရေးယူခံရပြီးအမေရိကန်ကိုပြန်ဖို့ညွှန်ကြားထားတဲ့အဲ့ဒီစစ်သည်ဟာနှစ်နိုင်ငံနယ်ဆက်စစ်မဲ့ဆုံးချေးရွာကိုတွားရောက်လည်ပတ်ပြီးမြောက်ကိုရီးယားဘက်ကိုထွက်ပြေးဝင်ရောက်သွားတာဖြစ်ပါတယ်ရှင်။သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်မိုးကျော်ဖြစ်ပါတယ်။ Engineer တွေကတော့ Zinab Adairaman နဲ့ Zubel Etiep တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ32.51တို့ကနေဖမ်းယူထားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.